Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ6ရက်စတာမီနီညပိုင်း VOA စီစဉ်တွေကိုမိတ်ခင်ပြောင်းဆွေးမြော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းတူမီတာ24.25/32ကနေတက်ထုံးလည်ပေးနေပါတယ်ကျွန်မအီတန်စင်မှာညညတဲ့စင်တွေကိုတာဝန်ယူတည်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါညညနားဆင်မဲ့သတင်းတွေထဲမှာတော့ကွယ်လွန်သူ40ဆင့်မြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာဖနာခန်းထဲမှာမိသားစုကဒီနေ့နောက်ဆုံးလှုပ်ဆက်ကာရဝါပြုမှာဖြစ်ပါတယ်ကနေဒါမှာထိန်းသိမ်းခံထားရတဲ့တရုတ်စစ်တွေလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်တန့်အမှုဆောင်ရရှိကိုချက်ချင်းပြန်လုပ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညအတွက်သောတာရှင်တွေနားဆင်ကြမယ်ဒီမှာတော့သာသနာ့ရေးဝန်ကြီးသရဦးဟောင်းကိုပြီးခဲ့တဲ့ရက်ပိုင်းတွေတွင်မှာပြောဆိုခဲ့ရတဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကခေါ်ယူသတိပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့
ကျွန်တော်ရခိုင်ပြည်နယ်ကိစ္စရေးကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်တို့မှာပြောဖို့ဆိုဖို့ခွင့်ပေးရတာကနိုင်ငံတော်သမ္မတယုံနောက်ပြီးတော့နိုင်ငံတော်ဤအတိုင်းမင်းခံယုံနောက်နိုင်ငံ
ရေးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်မြန်မာနိုင်ငံနဲ့တရုတ်နဲ့အိန္ဒိယတို့ကြားတီးနှံထွက်ကုန်ပြပတင်ပို့မှုအကြောင်းနဲ့တိုင်းသားလက်နက်ကိုင်တွေနဲ့ညီနိုင်ရင်တဲ့စာတွေကိုလည်းဒီညပိုင်းမှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကွန်လွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါလိမ့်မယ်ရှင
်။ကွန်လွန်သူ40ဆင့်မြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်စာဖနာခန်းထဲမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝါပြုမှာဖြစ်ပါတယ်။ Washington DC ကနေလေယာဉ်နဲ့ပြန်သေလာတဲ့သမ္မတဟောင်းရဲ့ရုပ်လောင်းကတော့မနေ့ညနေပိုင်းမှာပဲ Houston မြို့ကိုရောက်လာခဲ့ပြီး St. Martin's Episcopal ဘုရားကျောင်းမှာနိုင်ငံတော်အလံလွှမ်းခြုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝါပြုနိုင်အောင်ခင်းကျင်းထားခဲ့တာပါ။ဒီနေ့မိသားစုရဲ့တည်ထောင်စာဖနာခန်းထဲပြီးမှာတော့သမ္မတဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်ကျော်မှာရှိတဲ့ Texas A&M တက္ကသိုလ်ဝင်ကသမရဆာကြည့်တဲ့အနီးမှာမြုံနေမှာဖြစ်ပါတယ်။သမရရဲ့ရုပ်လောင်းကိုအေပီလာနဲ့အသက်83နှစ်အရွယ်မှာကွယ်လွန်သွားတဲ့ဇနီးဖြစ်သူဘာဘရာနဲ့အသက်1953ခုနှစ်တုန်းကသွေးကင်ဆာရောဂါနဲ့သေဆုံးသွားတဲ့သမီးဖြစ်သူရော်ဘင်တို့နဲ့အတူရှင်တွဲမြုံနေမှာပါ။အသက်64နှစ်အရွယ်ပြီးခဲ့တဲ့တောက်ချန်လေးကကွယ်လွန်သွားတဲ့သမရဟောင်းဘုရှ်မနေ့တုန်းကဝါရှင်တန် DC ကနိုင်ငံတော်ဇာပနာအခမ်းအနားမှာတော့အမေရိကန်သမရ5ယောက်တက်ရောက်ပါတယ်။ပြည်သူဝန်ထမ်းဘဝဟာမြင့်မြတ်တဲ့အကြောင်းဖခင်ဖြစ်သူကတင်ကြားပေးခဲ့တယ်လို့လဲတားဖြစ်သူ43ဆမြောက်အမေရိကန်သမ္မတ George W. Bush က National Cathedral ဘုရားကျောင်းမှာကျင်းပတဲ့ဇာပနာအခမ်းအနားမှာပြောကြားသွားပါတယ်။ကွယ်လွန်သူသမ္မတဟောင်းရဲ့စန္ဒအရဇာပနာအခမ်းအနားမှာလက်ရှိသမ္မတ Donald Trump ကတော့အစဉ်အလာအမတ်တရစကားပြောတာမျိုးတော့မရှိခဲ့ပါဘူး။ဇာပနာအခမ်းအနားမတိုင်ခင်မှာတော့သမ္မတ Trump က Bush မိသားစုနဲ့တွေ့ဆုံမှုမျှော်လင့်ထားပြီးဇာပနာအခမ်းအနားဆိုတာမျိုးထက်ဘဝတစ်လျှောက်ထူးခြားပြောင်းပြောင်းဆွမ်းဆောင်ခဲ့သူတူကိုဂုဏ်ပြုတဲ့နေ့တစ်နေ့ဖြစ်တဲ့အကြောင်းနဲ့ကွယ်လွန်သူသမ္မတဟောင်းကိုအောက်မေ့သတိရနေမှာဖြစ်ကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။
ငါပြေးချုံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့ရင်းမြေနိုင်ငံမှာ၄နှစ်ကြာစစ်ပွဲအဆုံးသတ်နိုင်ဖို့ရည်ရွယ်ချင်ပါတဲ့ဆွီဒင်နိုင်ငံကတကြော့ပြန်ငြိမ်းချမ်းရေးဆွေးနွေးပွဲမှာရံဖက်အုပ်စုတွေပါဝင်တက်ရောက်လာကြပါတယ်။ရင်ဘိုမြို့မှာဒီနေ့စတင်လိုက်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဟာဆွီဒင်နိုင်ငံကအားပေးထောက်ခံထားတဲ့ရင်းမြေအစိုးရနဲ့အီရန်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူသီသဘုံတွေကြားကုလသမဂ္ဂရဲ့ဂျာဝင်စစ်ဆန်မှုနဲ့နှစ်နှစ်အတွင်းပထမဆုံးအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်။ရှင်မင်းနိုင်ငံမှာလူသားချင်းစာနာထောက်ထားရမယ့်ပြဿနာတွေနဲ့တူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးမှာအမေရိကန်ခြေဆိုင်ဆော်ဒီသတင်းစာဆရာဂျမဲကာရှိုဂီအသက်ခံရတဲ့ဖြစ်ရပ်တွေကြောင့်နိုင်ငံတကာကဝေဖန်မှုတွေကြီးထွားနေချိန်မှာဆွေးနွေးပွဲကျင်းပနေတာလည်းဖြစ်ပါတယ်။သတင်းစာဆရာအသက်ခံရမှုမှာတာဝန်ရှိတဲ့ဆော်ဒီနိုင်ငံကိုအခုအညီတွေဖြတ်တောက်ဖို့အမေရိကန်အထက်လွှတ်တော်ကဖိအားပေးမှုတွေကြောင့်ဆွေးနွေးမှုတွေဖြစ်လာအောင်ဆော်ဒီကိုဖိအားပေးနိုင်ခဲ့တာလို့လည်းအကဲကတ်တချို့ကယူဆထားကြပါတယ်။ငင်းချမ်းရေးဆွေးနွေးပွဲမှာအဓိကညှိနှိုင်းမဲ့ကိစ္စတွေထဲမှာတော့စာနာမျိုးတော်ကအဓိကနိုင်ငံတကာလေးစိတ်ကိုထိန်းချုပ်ခွင့်လူသားချင်းစာနာမှုအကူအညီတွေပေးအပ်ခွင့်နဲ့အနာခွဲဝင်နိုင်ရေးအလားအလာတွေနဲ့ပတ်သက်တာတွေပါဝင်မှာဖြစ်ကြောင်းလဲကုလသမဂ္ဂအထူးကိုယ်စားလှယ်မာတင်ဂရစ်ဖ်ကပြောပါတယ်အကျဉ်းသားလဲလှယ်ရေးအစီအစဉ်ကိုနှစ်ဖက်အကြသဘောတူထားကြပြီးမဲ့ထူးထူးခြားခြားသဘောတူညီချက်မျိုးထွက်ပေါ်လာနိုင်မဲ့အလားအလာမျိုးကတော့သိမ့်မရှိဘူးလို့လဲအကဲခတ်တွေကခန့်မှန်းနေကြပါတယ်ရှင်
ကနေဒါနိုင်ငံမှာထိန်းသိမ်းခံထားတဲ့တရုတ်စစ်သွေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်တန့်အမှုဆောင်ရရှိကိုချက်ချင်းပြန်လွှတ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဖန်ဆီမှုကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲရာယီရပ်ဆိုင်ထားတဲ့အပေါ်ချင်းချောက်မှုတရားလည်းဖြစ်လာပါတယ်။ UN ပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဌာနအကြီးအကဲလည်းဖြစ်တဲ့မန်ဝမ်ဂျိုကိုစနေနေ့ကပဲဗန်ကူးဗားမြို့မှာထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းကနေဒါအာဏာပိုင်တွေမနေ့ကကြေညာထားတာပါ။တွင်ကုန်ကုန်နေပြန်လည်တွင်းမြင့်ကောက်ခံနေရတွေကိုရပောင်း90ချာရက်ဆိုင်ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့သဘောတူညီချက်ရတဲ့နေ့မှာပဲဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းချက်ပေးဖို့အမေရိကန်နဲ့ကနေဒါတာဝန်ရှိသူတွေကိုအကြောင်းကြားထားတဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကိုလွှတ်ပြောင်းပေးမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ Huawei မှုဆောင်ရရှိကိုအမကန်နဲ့လွှတ်ပေးတဲ့မတင်ကိုတော့မနက်ပံတရားရုံးမှာကြားနာဖို့စီစဉ်ထားပါတယ်။ဖမ်းဆီးမှုဟာတရုတ်နိုင်ငံနဲ့အနောက်နိုင်ငံတွေကြားတပ်တမရေးဆက်ဆံရေးတွေမပြေမလည်ဖြစ်နေတာကိုမိမောင်းထုတ်ပြရောက်နေတဲ့အကြောင်းလဲအခက်အခဲတွေထောက်ပြနေကြတာပါ။ Huawei ကုမ္ပဏီနဲ့ပြိုင်ဖက် ZTE ကုမ္ပဏီတွေရဲ့ဒီမိုဘိုင်းလက်ကင်ဖုန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုစွမ်းရည်တွေကြောင့်အမေရိကန်ရဲ့အမျိုးသားလူကြုံရေးကိုချိန်ချောက်မှုတရဖြစ်လာနိုင်ရည်ရှိတယ်လို့လည်းအမေရိကန်ထောက်လိုက်အတိုင်းဝန်ကယူဆထားပါတယ်။သမ္မတထရန့်အစိုးရကတော့အီရန်နဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုတွေကိုချိုးဖောက်မှုနဲ့ဒီနှစ်စမ်းမှာပဲ ZTE ကုမ္ပဏီကိုအမေရိကန်နည်းပညာတွေဝယ်ယူခွင့်ခုနှစ်နှစ်ပိတ်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာအောက်တိုဘာလတည်းကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာကာဘူးမြို့တော်နဲ့အနီးအနားဒေသတွေကမဲရလတ်တွေကိုပိတ်ဖြတ်လိုက်ကြောင်းရွေးကောက်ပွဲတိုင်းခြားရေးကော်မရှင်ကကြေညာလိုက်ပါတယ်။ရွေးကောက်ပွဲကာလအတွင်းကာဘူးဒေသကမဲမတမာမှုတွေရွေးကောက်ပွဲဆိုင်ရာဥပဒေချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တာတွေ့ရှိခဲ့တဲ့အပေါ်အခြေခံစဉ်းစားဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းအာဖဂန်နိုင်ငံလွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာတိုင်းခြားရေးကော်မရှင်ကပြောဆိုလိုက်တာပါ။ရွေးကောက်ပွဲလုပ်ငန်းတွေကိုကြီးကြပ်ရတဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ထိတ်တန့်တာဝန်ရှိသူ9ယောက်ကိုယာရုကဖယ်ရှားလိုက်ကြောင်းလဲဒီကနေ့ကာဘူးမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအာမက်ရှာဇာမာဇိုင်းအပါအဝင်အစစ်မြင့်တာဝန်ရှိသူ9ယောက်ကိုဒေါ်လာ 1,300 ဂျော်စီဒဏ်တက်ခဲ့ကြောင်းလဲရွေးကောက်ပွဲတိုင်ကြားရေးကော်မရှင်ပြောခွင့်ရအလီရီဇာရူဟာနီကပြောဆိုခဲ့တာပါ။မကြခင်ရက်တွေမှာနောက်ထပ်ရေးယူမှုတွေကိုကြီးညာကောင်းကြီးညာသွားမယ်လို့လည်းပြောပါတယ်။ရွေးကောက်ပွဲတိုင်ကြားရေးကော်မရှင်ရဲ့ကြီးညာချက်အပေါ်သဘောထားကိုမကြခင်ထုတ်ပြန်သွားမှာဖြစ်ကြောင်းလဲကော်မရှင်ပြောခွင့်ရကပြောပါတယ်။လွှတ်တော်နေရာ250အတွက်အောက်တိုဘာလနဲ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းကာဘူးဒေသမှာအမျိုးသမီး96နေရာအပါအဝင်33နေရာအတွက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမဲကန်တဲ့မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖရိကတိုက်ရှေ့ပိုင်းကဘူရူဒီနိုင်ငံမှာဖွင့်လှစ်ထားတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရုံးကိုပိတ်ပစ်ဖို့အာဏာပိုင်တွေကညွှန်ကြားလိုက်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။ရုံးခွဲကိုပိတ်လိုက်ဖို့မနေ့ကပဲဘူရူဒီတာဝန်ရှိသူတွေအကြောင်းကြားခဲ့တဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာခြေဆိုင်လူ့ခွင့်ရေးကောင်စီပြောခွင့်ရရာဗီနာရှမ်ဒါဆန်နီကပြောဆိုလိုက်တာပါ။ကြတဲ့ကာလတွေအတွင်းလူတွေတက်ပြတ်မှုတွေအကျိုးလွန်ငယ်ဆုံးနိုင်ငံတကာနိုင်ငံဖြစ်လူ့ခွင့်ရေးကောင်စီကော်မရှင်နာမင်းကြီးကပြောဆိုလိုက်ပြီးလာပိုင်းကျန်မှာပဲရုံးပိတ်ဖို့ညွှန်ကြားခံရတာပါရုံးပိတ်ဖို့အချိန်နှစ်လပေးထားတဲ့အကြောင်းလဲဘရွန်ဒူနိုင်ငံကြားရေးဌာနနဲ့ကုလသမဂ္ဂနဲ့နှိဆက်သူအတိုင်းဝန်ကပြောဆိုထားကြပါတယ်2015ခုနှစ်မှာတုန်းကသမ္မတပီယက်အန်ကွန်နာစီဇာကရွေးကောက်ပွဲမှာတကြောပြန်ရှင်ပြိုင်မှုကြိုးစားခဲ့ရကနေနိုင်ငံရေးမတည်မငြိမ်မှုတွေပေါ်ပေါက်ခဲ့ပြီးတော့ကာလတန်ကြာလူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာတွေပေါ်မှာဘရွန်ဒီကောင်းဆောင်တွေကဒေါသထွက်ခဲ့ကြတာပါ။သမ္မတရဲ့ရွေးကောက်ပွဲဝင်မဲ့ဆုံးဖြတ်ချက်ကြောင့်ပေါ်ပေါက်ခဲ့တဲ့နိုင်ငံရေးပြည်ပကတ်တွေအတွင်းမှာတော့လူပေါင်း1,000ရောသေဆုံးပြီး4,000ကျော်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့မတည်မငြိမ်ဖြစ်နေတဲ့ပါပူဝါပြည်နယ်မှာခွဲထွက်ရေးသမားတွေရဲ့အဆိုးရွားဆုံးတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးခဲ့ရသူ16ဦးနဲ့စစ်သား2ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိကြောင်းစစ်တပ်တာဝန်ရှိသူတို့ကဒီကနေ့ပြောပါတယ်။ပါပူဝါပြည်နယ်နူဒူဂါခရိုင်တွင်းကဝင်းလံခေါင်တည်တဲ့တောင်မော်ချေးရွာတစ်ခုကနေသေဆုံးသူ10ဦးရဲ့ရုပ်အလောင်းတွေနောက်အသက်4နှစ်အရွယ်ယောက်ျားလေး2ဦးအပါအဝင်အသက်ရှင်ကျန်ရစ်သူ10ဦးတို့ကိုစစ်တပ်ရဟတ်ရင်နဲ့တဲဆောင်ခေါ်ယူလာခဲ့ကြောင်းလဲစစ်တပ်ပြောခွင့်ရ ဗိုလ်မှူးကြီးမိုဟာမက်အိုင်ဒီကပြောပါတယ်။ပါပွာလွတ်မြောက်ရေးလှုပ်ရှားမှုနဲ့ချိတ်ဆက်တဲ့လက်နက်ကိုင်အဖွဲ့တစ်ခုနဲ့လုံခြုံရေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်ကျန်နေသေးတဲ့သေဆုံးသူ၈ဦးရဲ့ရုပ်အလောင်းတွေရရှိရေးကတော့အခက်အခဲဖြစ်နေတယ်လို့လည်းစစ်တပ်ပြောခွင့်ရကပြောပါတယ်ရှင်။
ကရှိရဲ့ကျမ်းမှာရုရှားကနိုဝင်ဘာလနောက်ပိုင်းတုန်းကဖမ်းဆီးလိုက်တဲ့ယူကရိန်းသင်္ဘောသားတွေကိုခရစ်မတ်နဲ့နှစ်တကူမတန်ခင်ပြန်လွှတ်ပေးဖို့လိုတဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထုတ်ကိုယ်စည်းကတ်တဘော်ကာကပြောလိုက်ပါတယ်။ကောဝေးအုံပြနေတဲ့အာဇော့ပင်လယ်ပြင်မှာရုရှားကတစ်ဖက်သက်ထိန်းချုပ်ဖို့ကြိုးပမ်းမှုတွေကိုဟန်တားနိုင်မဲ့နည်းလမ်းတွေကိုအနောက်မှမဲအုပ်စုကစဉ်းစားနေတဲ့အကြောင်းထုတ်ကိုယ်စည်းက VOA ကိုပြောဆိုခဲ့တာပါ။ယူကရိန်းရှေ့ပိုင်းကခရိုင်းမီးယားဒေသကို2014ခုနှစ်တုန်းကရုရှားပိုင်ဖြစ်သွတ်သွင်းလိုက်တဲ့ပေါ်အမေရိကန်ကအသိမှတ်ပြုလက်မခံတဲ့အကြောင်းရည်တည်ချက်ကိုလည်းအထူးကိုယ်စားလှယ်ကထပ်မံပြောဆိုခဲ့ပါတယ်
ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းကမ်းလွန်ပစိဖိတ်သမုတ်တရာတွင်ဒီကနေ့ကြာသပတေးနေ့မနက်ပိုင်းတိုက်လေယာဉ်တစ်စင်းနဲ့စီးဖြစ်လေယာဉ်တစ်စင်းတို့တိုက်မိပြီးပြက်ကျခဲ့တာမှာအမေရိကန်မရိန်းတပ်ဖွဲ့ဝင်5ဦးပျောက်ဆုံးနေပါတယ်လေယာဉ်မှူး2ဦးလိုက်ပါသွားတဲ့တိုက်လေယာဉ်နဲ့အမှုတန်း5ဦးလိုက်ပါသွားတဲ့စီးဖြစ်လေယာဉ်တို့ဟာလေယာဉ်စီဖြစ်တဲ့ပုံမှန်လေ့ကျင့်ရေးမစ်ရှင်အတွက်အီဝါကူနီအခြေစိုက်စခန်းကနေထွက်ခွာခဲ့ကြတာလို့အမေရိကန်မရိန်းတပ်ဖွဲ့ကပြောပါတယ်။ရှီကိုကူကျွန်းအနီးမူရိုတိုအငူကနေကီလိုမီတာ100လောက်အကွာပင်လယ်ပြင်ထဲမှာပြက်ကျခဲ့တာလို့လည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ကောင်းလေဦးနဲ့မတင်ခင်ထိုက်တူကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကိုဘင်္ဂလားဒေ့ရှ်ဆိုရကခေါ်ယူသတိပေးရကိစ္စနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်သာသနာ့ရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာပြောဆိုခဲ့ရတဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကိုဘင်္ဂလားဒေ့ရှ်ဆိုရကခေါ်ယူသတိပေးတဲ့ကိစ္စမြန်မာနိုင်ငံသားရေးဌာနကိုတရားဝင်အကြောင်းကြားတာမရှိသေးဘဲနဲ့အစီရင်ခံစာကိုစောင့်နေရတယ်ဆိုပြီးတော့မြန်မာနိုင်ငံသားရေးဌာနအစီအစဉ်တောင်းဆိုသူတယောက်က VOA ကိုပြောပါတယ်။ဒုက္ခသည်ပြန်တဲ့လက်ခံရေးပိုင်းကိုလည်းနှစ်နိုင်ငံသဘောတူညီချက်အတိုင်းပဲဆက်လုပ်သွားမယ်ဆိုပြီးတော့သူကပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။သာသနာ့ရေးဝန်ကြီးသူရဦးအောင်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုအစွန်းရောက်ဖြစ်အောင်ရိုက်သွင်းနေတာတွေရှိပြီးမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ကိုချီတက်တိုက်ခိုက်ဖို့လှုံ့ဆော်နေတယ်လို့ပြောကြားထားတဲ့ပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြင်းထန်ကန့်ကွက်လိုက်တာပါ။ဒါအပြင်သူရဦးအောင်ကသူရင်ပြောကြားခဲ့တဲ့အစွန်းရောက်ဘာသာကြီးဆိုတာပြည်တွင်းနေမွတ်စလင်တွေကိုရည်ညွှန်းတာမဟုတ်ပဲဘင်္ဂလီတွေကိုရည်စူးတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာကိုရိုင်းကုလသမဂ္ဂမှဒုက္ခသည်တပ်တန်းကိုလက်ခံထားရတယ်လို့ဆိုပြီးနိုင်ငံတကာအကူအညီတွေတောင်းခံဝေမျှစားနေတာဖြစ်ကြောင်းအဲ့ဒီဘက်ကလူငယ်တွေကိုလည်းမြန်မာနဲ့ရခိုင်ကိုတိုက်ဖို့လှုံ့ဆော်ရိုက်သွင်းနေတာကြောင့်ရခိုင်အရေးကစိုးရိမ်နေရတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာလုပ်တဲ့ပညာရေးဆိုင်ရာအခမ်းအနားမှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုချက်တွေပေါ်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တာနဲ့ပတ်သက်လို့အသေးစိတ်မသိရသေးဘူးလို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်က VOA ကိုပြောပြပါတယ
်။အဓိကကအခုကျွန်တော်တို့မနေ့ကတော့ဟိုသမကြီးကိုသူတို့ခေါ်ပြီးတော့တွေ့တယ်ဆိုတော့ပြောပါတယ်ဒါပေမဲ့အသေးစိတ်တော့ကျွန်တော်တို့မှာအချက်လက်တော့မရှိသေးဘူးပေါ့နော်သေးသေးအချက်လက်တော့မရှိသေးဘူးပေါ့နော်ဟုတ်ကဲ့
သာသနာ့ရေးဝန်ကြီးရဲ့ပြောဆိုချက်ကြောင့်ဒုက္ခတွေပြန်လဲလက်ခံရေးအစီအစဉ်ကိုထိခိုက်လာနိုင်ခြေရှိတယ်ဆိုတဲ့မှတ်ချက်တွေနဲ့ပတ်သက်လို့တော့ဦးစိုးဟန်က
ကျွန်တော်တို့ရခိုင်ပြည်နယ်ခိတ်စားရေးခိတ်စားနဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်တို့မှာပြောဖို့ဆိုဖို့ခွင့်ပေးရတာကနိုင်ငံတော်သမ္မတရုံးနောက်ပြီးတော့နိုင်ငံတော်ဤအတိုင်းမင်းခံရုံးနောက်နိုင်ငံသားရေးဝန်ကြီးဌာနကျွန်တော်တို့ဒီရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဌာနတွေကိုရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာခွင့်ပေးတာပါတယ်အခွင့်အာဏာပေးထားတဲ့မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်မြင်တာတော့ဒါပုဂ္ဂိုလ်ရေးအမြင်လို့အမြင်ကိုသူပြောခြင်းဖြစ်တယ်လို့ကျွန်တော်တို့ဟိုကျွန်တော်ယူဆလို့ရပါတယ်ဘင်္ဂလားဒေ့ရှ်ကဒီကိစ္စပြောလိုက်ရင်လည်းကျွန်တော်ဒီအတိုင်းပဲပြန်ပြီးတော့ပြောရမှာဖြစ်ပါတယ်။ဒီပြန်လဲလက်ခံရေးလုပ်ငန်းစဉ်ကတော့နိုင်ငံကကျွန်တော်သဘောတူညီချက်ကလည်းရှိပြီးသားလေ။ဟိုဒီသဘောတူညီချက်အတိုင်းပဲကျွန်တော်တို့သွားနေတယ်။ပြည်မာသားကုံမှာရွေးကောက်ပွဲလုပ်တယ်။သူတို့ပြောထားတဲ့အတိုင်းဆိုတော့ရွေးကောက်ပွဲပြီးတဲ့အချိန်ကတော့သူတို့ဒါလုပ်လို့မရသေးဘူးလို့သူတို့ပြောထားတာဖြစ်တယ်ပေါ့နော်။ဖြစ်လာတဲ့ခြေထိုးပေါ်မူတည်ပြီးသူတို့ကပြန်ဆက်သွယ်လာမယ်လို့ကျွန်တော်တို့ယူဆပါတ
ယ်။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေကိုနေရက်ပြန်ရေး ပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့မှာစတင်ဖို့ဖြစ်ခဲ့ပေမဲ့ဒုက္ခသည်တွေတယောက်မှပြန်မလာကြတဲ့အတွက်အစီအစဉ်မစနိုင်သေးပဲဖြစ်နေတာပါဒုက္ခသည်တွေပြန်လည်နေရာချထားပေးဖို့မြန်မာနိုင်ငံဘက်ကအစအစအရာရာစီစဉ်ပြင်ဆင်ထားတယ်လို့ပြောဆိုထားပေမဲ့လုံခြုံရေးပိုင်းစိတ်မချတာနဲ့ NVC ကတ်လုပ်ငန်းရှင်ကိုလက်မခံနိုင်တာကြောင့်ပြန်မလာဘူးလို့ပြောထားတဲ့ဒုက္ခသည်တွေရှိနေတယ်လို့ပြန်လာခြင်းနဲ့ဒုက္ခသည်တွေလည်းရှိနေတယ်ဆိုတာ VOA ကပြီးခဲ့တဲ့သတင်းပတ်အတွင်းမောင်နှောဒေသနဲ့နှစ်နိုင်ငံနယ်စပ်မှာသတင်းတွားရောက်ယူခြင်းအတွင်းမှာသိရှိခဲ့ရပါတယ်ရှင်
။မမေခသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒုက္ခသည်စခန်းတွေကိုမြန်မာဆွေရဘက်ကနေပိတ်ပစ်ဖို့စပြီးတော့ပြင်ဆင်နေတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တွင်းမှာ2012ခုနှစ်ခေတ်ကစတင်ရှိလာခဲ့တဲ့ဒုက္ခသည်စခန်းတွေကိုမြန်မာဆွေရဘက်ကနေပြီးတော့ပိတ်ပစ်ဖို့အတွက်စတင်ပြီးတော့ပြင်ဆင်နေပါတယ်။အဲ့မှာရှိတဲ့ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရရင်းကိုမပြတ်နိုင်သေးတဲ့အချိန်မှာမြန်မာဆွေရဘက်ကအခုလိုလှုပ်ဆောင်လိုက်တဲ့အတွက်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ Writer သတင်းဌာနရဲ့သတင်းဆောင်မကိုခြေခံပြီးတော့ကိုရနိုင်ကပြပြပေးပါလိမ့်မယ်။
မနက်ငယ်နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကလူမျိုးရေးပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်6နှစ်ကြာတဲ့အထိရိုဟင်ဂျာ3,000လောက်နဲ့တခြားမွတ်စလင်တွေဟာအိမ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာပဲဆက်ပြီးတော့နေနေကြပါတယ်။မြန်မာဆိုရကတော့ဒီမှာရှိတဲ့ဒုက္ခသည်စခန်းတွေကိုအခုခါမှာပိတ်တော့မယ်လို့ပြောကြားလိုက်ပြီးအဲ့လိုပိတ်လိုက်တဲ့အတွက်ဖမျိုးတိုးတဲ့အတွက်ထောက်အကူဖြစ်စီမှာဖြစ်သလိုဒုက္ခသည်စခန်းမှာနေထိုင်တဲ့သူတွေကိုလည်းအလုတ်ကိုင်းတွေဖန်တီးပေးသွားဖို့ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့မြန်မာဆိုရဘက်ကဒုက္ခသည်စခန်းတွေကိုပိတ်ပစ်လိုက်ပြီးမြဲအဲ့ဒီလူတွေကိုသူတို့ရဲ့မူလနေရာရင်းကိုပြန်ကွက်မပေးဘဲဒီစခန်းတွေဘေးမှာပဲအင်အားတွေတိစောက်ပေးတာဖြစ်တယ်လို့ဒုက္ခသည်စခန်း၅ခုကဒုက္ခသည်တရားစင်ကြော်နဲ့တွေ့ဆုံမိမြတ်ခဲ့တာအပါအဝင်ကုလသမဂ္ဂရုံးနှင်းပတ်တန်းတွေကဖော်ပြနေတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်အသက်ဆောင်လုပ်ခဲ့တဲ့စခန်းတွေကိုရွှေ့သွားတဲ့သူတွေအနေနဲ့လဲသူတို့အရင်ကရင်ဆိုင်ခဲ့တဲ့အတိုင်းလွတ်လပ်စွာသွားလာခဲ့မရပဲတင်းကျပ်တဲ့ကန့်သတ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့ဒုက္ခသည်တွေနဲ့အဲ့ဒီစခန်းမှာအလုတ်လုံနေကြတဲ့သူတွေကပြောပါတယ်အခုလိုဒုက္ခသည်စခန်းတွေကိုပိတ်လိုက်တဲ့အတွက်ဒီဒုက္ခသည်တွေရဲ့ရပိုင်ခွင့်ရှိတဲ့အခြေခံလူခွင့်တော်များများကိုတားဆီးလိုက်သလိုမတူညီတဲ့လူမှုတိုင်းဝိုင်းတစ်ခုကိုပို့ပြီးတော့ဝေးကွာသွားစေနိုင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ရဲ့ G Cannot OSP ကပြီးခဲ့တဲ့စက်တင်ဘာ24ရက်နေ့ကသတိပေးထားပါတယ်ဒါပြင်အနေများတဲ့ရေချောင်းခီးတွေကိုလေနဲ့ထွက်ပြေးတဲ့သူတွေလည်းပိုများလာနိုင်တယ်ဆိုပြီးတော့ပြောပါတယ်ဇမလာ၄ရက်နေ့ကတော့ရိုဟင်ဂျာလို့ယူဆရတဲ့လူ20တင်လာတဲ့ဆက်လက်စင်းဟာအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကိုရောက်သွားခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့သတင်းပတ်တွေအထွတ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေလေနဲ့ထွက်ပြေးလာကြတဲ့လေတွေကဒဇင်းနဲ့ဖြစ်ပါတယ်မြန်မာဆိုရအနေနဲ့ဒုက္ခသည်စခန်းတွေကိုမပိတ်ခင်မှာလူတွေကိုသူတို့ရဲ့နေရရင်းကိုအန္တရာယ်ခင်းခင်းနဲ့ပြန်လာနိုင်အောင်လုပ်ဖို့အာရုံစိုက်သင့်တယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံ UNOCHA အဖွဲ့ရဲ့ပြောခွင့်ရPierre Perron ကပြောပါတယ
် The camps being closed is not the objective that we're aiming for here. The camps being closed is a byproduct.
ဒုက္ခသည်စခန်းတွေကိုပိတ်ဖို့အဓိကရည်မှန်းချက်မဟုတ်သလိုကျွန်တော်အနေနဲ့လည်းမရည်မှန်းထားပါဘူး။ဒါကတကယ့်ရည်မှန်းချက်ရဲ့အစိတ်ပိုင်းတစ်ရပ်သာဖြစ်ပြီးတော့အဲ့ဒီအဓိကရည်မှန်းချက်ကတော့6နှစ်ကြာနေရဆွန့်ခွာထွက်ပြေးခဲ့ကြပြီးတော့အဲ့ဒီကိုပြန်ကျင်တဲ့သူတွေအတွက်ရည်ရှိခံမဲ့ဖြည့်ရှင်းမှုတွေနဲ့လှုပ်ဆောင်သွားဖို့ဖြစ်ပါတယ်။
ဒါပြန်ဒုက္ခသည်တွေအခုလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
် When we're not seeing these people being able to return home to where they fled from and we're not seeing much more than
ကျွန်တော်တို့အခုချိန်ထိမတွေ့ရသေးတာကတော့လူတွေအနေနဲ့သူတို့ထွက်ပြေးခဲ့ရတဲ့နေရာတွေကိုအခုချိန်ထိပြန်မသွားနိုင်သေးတာပါအဲ့ဒီဒုက္ခသည်စခန်းကလူတွေဟာလွတ်လပ်စွာသွားလာခွင့်မရှိတဲ့အတွက်အကူအညီတွေကိုပဲအားကိုးနေရတာပါ
မြန်မာဆိုရကတော့သူတို့အနေနဲ့ကုလသမဂ္ဂအတွင်းမှုဂျိုဟောင်ကိုဖီအာနန်ကော်မရှင်ရဲ့အကြံဖေးချက်နဲ့အညီရခိုင်ပြည်နယ်နဲ့တခြားနေရာမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးကြတဲ့သူတွေနေတဲ့ IDB ဒုက္ခသည်စခန်းတွေကိုပိတ်ပစ်ဖို့အတွက်ကုလသမဂ္ဂအနေနဲ့အတူလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ဒုက္ခသည်တွေပြန်လာအောင်ဆွဲဆောင်နိုင်ဖို့အတွက်အဓိကအချက်တစ်ခုကတော့ရခိုင်ပြည်နယ်တွင်းမှာနေထိုင်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်လုပ်ပေးဖို့ဖြစ်တယ်လို့ရိုဟင်ဂျာအတိုင်းဝိုင်းကခေါင်းဆောင်တွေကပြောပါတယ်။ပြည်ကနေဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေကို ARSC ရင်းကြအကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ရကနေမြန်မာစစ်တပ်ကဒေသတွင်းမှာနေပြည်တော်ရှင်းလင်းရေးလုပ်ခဲ့စဉ်မှာရင်းကြတွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂအဆိုအရတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရင်းက3,300ရှိတယ်လို့ပြောကြားလိုက်ပြီးတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုရည်ရွယ်ချက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရင်းကြတွေအပေါ်တပ်ဖြတ်တာတွေမရင်းကျင်တာတွေမိရှုတာတွေလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်အတိအမှတ်ပြုမထားမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်အတိအမှတ်မပြုထားသလိုကုလသမဂ္ဂရဲ့အဲ့ဒီဆွဆွဲချက်တွေကိုလည်းပယ်ချလိုက်ပါတယ်ခင်ဗျာ
ကွင်းနိုင်တည်ဆက်ပြီးထားတာဖြစ်ပါတယ်သောတာရှင်များရှင် VOA ကနေကြတာဗီနိညာပိုင်းသတင်းဆောင်မတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်ဒီ VOE ရဲ့မြေတားလက်ဆောင်ပြည်ကြိမ်လိုချင်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်အီးမေးလ်ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော် VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်သတင်းရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပြဖို့ခြင်းနဲ့ VOA ကိုတည်သခြင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပြဖို့နိုင်ပါတယ်ရှင်ခုဒီခါမှာတော့မြန်မာနိုင်ငံနဲ့တရုတ်နဲ့အိန္ဒိယတို့ကြားသီးနှံထွက်ကုန်ပြပတင်ပို့မှုအကြောင်းကိုတင်ဆက်ပေးကြပါမယ်။စိုက်ပျိုးသီးနှံထွက်ကုန်ပြပတင်ပို့မှုတွေကိုအဓိကထားလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကအဝယ်ရက်တာမျိုးတွေတင်းကျပ်တာမျိုးတွေရှိလာတဲ့အခါတိုင်းကုန်တယ်တွေနဲ့တောင်သူတွေထိခိုက်နေတာကြားရပါတယ်။မြန်မာနိုင်ငံအနေနဲ့ဘေးအိန္ဒိယနိုင်ငံတွေရဲ့မူဝါဒအပြောင်းလဲတွေကြောင့်ရိုက်ခတ်မှုမရှိအောင်ဒီထက်ပိုပြီးတော့စနစ်တကျလုပ်ဖို့လိုတယ်ဆိုပြီးတော့ကုန်တယ်စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြကြပါတယ်။ပြည်စုံကတော့ရန်ကုန်မြို့ကနေကုကောင်းဆိုင်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကအိန္ဒိယနိုင်ငံရဲ့ပယ်မျိုးစုံအထွန်းလုံးတန်ချိန်23သန်းရှိခဲ့တာကြောင့်ပြည်ပနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံကပုံမှန်ဝယ်ယူနေတဲ့ပယ်မျိုးစုံကိုကန့်သတ်ချက်နဲ့ဝယ်ယူလိုက်တာကြောင့်ပြည်တွင်းကပဲဆိုင်တောင်သူတွေနဲ့ပဲတင်ဖို့ရောင်းချနေသူတွေအပေါ်ရိုက်ခတ်မှုတွေရှိနေတာပါ။စိုက်ပျိုးသီးနှံတင်ဖို့ရောင်းချမှုမှာမြန်မာနိုင်ငံအနေနဲ့ဘေးအိန္ဒိယနိုင်ငံတွေရဲ့မူဝါဒအပြောင်းလဲတွေကြောင့်ရိုက်ခတ်မှုမရှိနိုင်အောင်အစိုးရဘက်အနေနဲ့ဒီထက်နီးစနစ်ကြကြလှုပ်ဆောင်ဖို့လိုတယ်လို့အေယာတုက္ကဆန်လုပ်ငန်းစုရဲ့ဒါရိုက်တာဦးကျော်ထက်ကအခုလိုပြောပါရစေ။ဒီန
ိုင်ငံလုံးရောင်းဝယ်လုပ်ငန်းတွေကြောင့်လည်းမြင်မယ်ဆိုရင်တော့အားမရ။ဒီတောင်သူလယ်သမားနဲ့ဒီဒီနိုင်ငံလုံးရောင်းဝယ်လုပ်ငန်းတွေကုန်တယ်ဒါနိုင်ငံတော်ရဲ့နိုင်ငံခြားငွေချပေးပြီးတဲ့အရေးကြီးကြီးပေါ့။အဲ့ဒီမှာရှိနေတဲ့ industry တစ်ခုလုံးဖွံ့ဖြိုးဖို့ဆိုရင်အဲ့ဒီအတွက်ကိုစည်းကမ်းကိုအာကုန်ပို့ဌာနမှာပေါ့။တက်တက်ကိုဆိုရှင်အမ်တိုင်းနဲ့လူကြီးတွေပေါ့နော်။အစွမ်းကြီးပညာရှင်လူကြီးအဲ့လိုကိုထားပြီးတော့မာရီဝါကြကြနဲ့ကိုဒီဒီနိုင်ငံထွက်တော့မယ်။ဒါထွက်ရင်ဒီနိုင်ငံနဲ့တော့ကုန်တယ်မှုအခြေအနေကိုလေ့လာပြီးတော့မှကိုအဲ့ဟာကိုချိုးမွေနေအောင်စူးပန်းပြီးနေအောင်မြန်မာပြည်တရုတ်ပြည်ကိုစီးပွားရတဲ့အလုပ်တွေမှန်သမျှလုပ်တဲ့ဆွေကြေတရဆွေကြေတဌာနအိန္ဒိယဘက်ကိုလုပ်တဲ့ဆွေကြေတရဆွေကြေတဌာနအဲ့ဒီလိုမျိုးကိုပါပြန်ကြကြနေကိုကျွန်တော်ကြည့်နေတာကြည့်နေတော့ကဖြစ်မှကျွန်တော်တို့ကအတင်းဖွဲ့ကြီးဘာလေးနဲ့ခေါ်လူကြီးကလူကြီးနဲ့ခေါ်တော့ပါအောင်တော့စကားပြောအောင်ဆိုကျွန်တော်တို့ကဘာလို့လဲဆိုတာဟိုဘာဖြစ်သွားတာပေါ့နော်ဟိုအောက်ကပြန်ပြောရတာပြောရတာပေါ့နော်အဲ့တော့သူကအပေါ်ကပြန်ဖြစ်သွားတယ်အောက်ကနေပြီးတော့လုပ်ပါကူညီပါအောင်ဖွင့်ပြပါကွာလုပ်ပြပါစတဲ့မျိုးတွေဖြစ်ရတော့
ကမြန်မာနိုင်ငံပဲမျိုးစုံနဲ့နှက်ကုံတဲ့များအတွင်ရေမှုဥမင်းဥကတော့နိုင်ငံစည်းပွားမတောင့်တင်းတဲ့အတွက်ပြည်တွင်းထကုံတွေဟာဈေးမတည်ငြိမ်တဲ့ဒဏ်ကုန်မကြခဏတွေ့ကြုံနေရတယ်လို့ပြောပါတယ
်ပြောရင်တော့ကိုယ်နိုင်ငံစည်းပွားရေးဘယ်လိုကောင်းမလဲအင်အားတောင့်တင်းဖို့ပဲအရင်ဆုံးစူးစမ်းမှလည်းဒီကိစ္စတွေကိုလွန်ဆန်နိုင်မယ်လို့ပဲမြင်တာပဲလေဘာကြောင့်လဲဆိုတော့ဒီလက်ရှိအိန္ဒိယချင်းနိုင်ငံဖြစ်တာအိန္ဒိယရှိတယ်တရုတ်ရှိတယ်ပေါ့ဒီဘောလုံးမြန်မာနိုင်ငံကစိုက်ပျိုးရေးအဓိကအခြေခံတဲ့နိုင်ငံဖြစ်တဲ့အခါကျတော့ဒီစိုက်ပျိုးရေးပစ္စည်းနဲ့ထွက်လာတဲ့ပစ္စည်းနဲ့ပတ်သက်ရင်ဒီစာနာပါတို့ဒီပရိုဂရမ်တရုတ်ဘက်ကလိုအပ်ချက်ရှိတဲ့ပဲလို့ဆိုရင်လည်းသူကမူဆရာနဲ့တစင်တရုတ်ဘက်ကိုသွားတာ ਉ တော့တရုတ်ဘက်က policy အပြောင်းလဲဆိုရင်ဒီမှာပြည်တွင်းမှာဈေးနှုန်းမတည်ငြိမ်မှုတွေကခဏခဏကျန်သွားတယ်ထို့နည်း၎င်းမှာအိန္ဒိယကလည်းအိန္ဒိယချင်းနိုင်ငံဖြစ်တယ်ဒီကပဲဝယ်ယူတဲ့နိုင်ငံဆောင်းသီးနိုင်ငံအနေနဲ့စိုက်တဲ့ပဲဟူတော့အဓိကအိန္ဒိယကိုသွားတယ်ပေါ့အဲ့တော့မနေ့ကအိန္ဒိယဒီ import တွေကိုတို့ဒီပဲနဲ့ပတ်သက်လို့ပိတ်လိုက်တဲ့မူဝါဒအကြောင်းလောက်ထိခိုက်တယ်ဆိုတာကမြန်မာနိုင်ငံမှာမြင်လိုက်ရတာပဲဒီအိန္ဒိယချင်းနိုင်ငံဖြစ်တဲ့အင်အားကြီးတဲ့နိုင်ငံတွေရဲ့ policy အပြောင်းလဲတွေကိုဘယ်လိုကောင်းမလဲပြည်တွင်းထုတ်ကုန်အနေနဲ့ဘယ်လိုကောင်းဈေးနှုန်းမတည်ငြိမ်တဲ့အတန်းတွေကိုခံခံနေရတာဟုတ်
မြန်မာနိုင်ငံအနေနဲ့အိန္ဒိယအပြင်တခြားအလားအလာရှိတဲ့ပေးစည်းကွက်ကိုရှာဖို့လိုအပ်နေတယ်လို့ပဲကုံတဲ့အတိုင်းဝန်းကသုံးသပ်ပါတယ်မကြာသေးခင်ကမြန်မာနိုင်ငံပဲနန်းကုံတဲ့များအသင်းကပဲမျိုးစုံဈေးကွက်မြင့်တင်မှုအတွက်တရုတ်နိုင်ငံကွယ်ရှိကျွမ်းဒေသနန်းနင်းမြို့မှာကျင်းပတဲ့စီးပွားရေးဖိုရမ်မှာပြည်တွင်းထက်ပဲမျိုးစုံကိုမိတ်ဆက်ခဲ့ပါသေးတယ်မြန်မာနိုင်ငံအနေနဲ့ပဲမျိုးစုံတင်ဖို့ရောင်းချပြီးရှားတဲ့ဝင်ငွေကတစ်နှစ်ကိုဒေါ်လာ1 ဘီလီယံဝန်းကျင်ရှိပါတယ်ပြီးခဲ့တဲ့2019-2018 ဘန္နာနစ်မှာတော့အိန္ဒိယဘက်ကကန့်သတ်ချက်တွေကြောင့်နိုင်ငံခြားဝင်ငွေအများကြီးရောကျသွားတယ်လို့ကုန်တယ်အတိုင်းဝန်ကပြောပါတယ်ခင်ဗျာ
ကိုကောင်းဆိုင်ရင်သတင်းပေးပို့ထားတာဖြစ်ပါတယ်သွတ်တာရှင်များရှင်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အသံလွှင့်စီစဉ်တဲ့အပအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်ရှင်ခုဒီခါမှာတော့တိုင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းရေးသတင်းကိုလည်းတင်ဆက်ပေးကြပါတယ်အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးပြီးတော့တိုင်းရင်းသားနဲ့ကိုင်းတွေနဲ့တွေ့ဆုံညှိနှိုင်းမှုတွေလုပ်နေတယ်ဆိုပေမဲ့လည်းတိုင်းရင်းသားဒေသတွေမှာတော့အစည်းအဝေးတက်မှမှုတွေလျော့ပါလာတာမရှိသေးပါဘူးဒီရပိုင်းတွင်မှာဆိုရင်ပဲရခိုင်ပြည်နယ်တွင်မှာအစိုးရတက်မတော်နဲ့ရခိုင်လက်နက်ကိုင်းအဖွဲ့တို့တပတ်ကြာတိုက်ပွဲဖြစ်ပွားနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွေမှာလည်းရှမ်းလက်နက်ကိုင်းအဖွဲ့ချင်းချင်းကြားမှာလည်းတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲအတွက်မှာဒေသခံရွာသားတွေလည်းစစ်ဘေးတိမ်းရှောင်ရတဲ့အခြေအနေမှာရှိနေပါတယ်။ထိုင်းချီဆိုင်ဖီဝေးမြန်မာပဲတင်တော်အနိုင်ကိုင်းကတင်ပေးပို့ထားပါတယ်ရှင်
။အစိုးရဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးကော်မရှင်အနေနဲ့ NCA ပြည်ရဆက်ချုပ်လက်မှတ်မဆိုးထားတဲ့အဖွဲ့တွေနဲ့အပေါ်ပိုင်းညှိနှိုင်းနေတဲ့ကြမ်းမှာပဲအောက်ခြေပိုင်းမှာတော့တိုက်ပွဲတွေရှိနေသေးပါ။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံကြေးရွာသားတွေထိခိုက်ဒိဆိုးမှုတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်ဖြစ်ရရွာကနေတိမ်းရှောင်ရရဆဲအခြေအနေမှာရှိနေပါတယ်။ရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကန်တပ်ဖွဲ့တို့ကြားဒီရက်ပိုင်းမှာတပတ်ကြာတိုက်ပွဲဖြစ်ပွားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့ဖြစ်စလို့ရှိရင်တိုက်ပွဲရခိုင်ရက်ခက်ခဲဖြစ်နေပြီတိုက်ပွဲကတော့ဒီနေ့နဲ့ဆက်ပြီးဖြစ်နေပြီတိုက်ပွဲဖြစ်တာကမနေ့ကနေပြီးဒီဗုဒ္ဓတော်မြို့နယ်မြောက်ဘက်ဟာနာဒီနယ်လုံးကြားကြားအဲ့ဒီမှာဟိုတိုက်ပွဲတော်လို့ပြောရမှာဖြစ်တယ်နောက်တစ်ခါဒီနေ့အထူးရလောက်မှလည်းအဲ့ဒါတိုက်ပွဲကနေအဲ့ဒါမတမ်းတို့ခါကြတော့အချဆုံးကြီးရှိကြပြကျွန်တော်တို့ဘက်ကနေဒီလက်နက်ကမ်းကြောက်တွေကိုတင်းစီရမိကြလို့ရှိတယ်ပမာတမ်းတို့စီရမယ်ကျွန်တော်တို့ခါကြတော့ခါကြလို့တို့ထိခိုက်ကြရတာတွေတော့ရှိ
ဘူးရီတောင်မြို့မြောက်ဖက်နဟန်းနဲ့ဝနဲ့ယုံဒေရဘက်မှာအခြေပြုနေတဲ့ရခိုင်တပ်မတော်နဲ့နေမြေရှိနေရေးလှုပ်ဆောင်လာတဲ့တပ်မတော်တို့ကြားတိုက်ပွဲဆက်တိုက်ဖြစ်ပွားနေတာပါဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုနေပေမဲ့တပ်မတော်ဘက်ကတော့သတင်းထုတ်ပြန်တာမရှိသေးသလိုတိကျအတည်ပြုချက်မရသေးပါဘူးတိုက်ပွဲကြောင့်ဒေသခံတွေတောင်ရလုသွားဖို့အခက်အခဲရှိနေတယ်လို့ခိုင်တုခကဆက်ပြောပါတယ
်။ဒေသအေရီးယားပြည်သူတွေဒေသခံတွေကတော့သူတို့တော်တော်လေးအခက်အခဲတွေဖြစ်နေတာပေါ့ဗျာ။ position နဲ့နေရာခြေကသူတို့ဒီအလုပ်တွေမှာစကြလို့မရဘူးဗျာ။ရွာသေးမှာပဲသူတို့ပိုင်လောင်ထားတဲ့သဘောရှိတယ
်။အခုရပိုင်းတွင်ဘူရီတောင်ရထိတ်တောင်နဲ့ကြောက်တော်မြို့နယ်အထက်ပိုင်းတွေမှာမြန်မာသမတော်ဘက်ကလက်နက်ကြီးတွေပါဝင်တိုက်ရာတွေဖြစ်တင်းနေတဲ့အတွက်တိုက်ပွဲတွေဆက်လက်ပြင်းထန်လာမယ့်အခြေအနေမှာရှိတယ်လို့သူကဆိုပါတယ်။အလားတူရှမ်းပြည်နယ်တီဘောမြို့နယ်ဘက်မှာလည်းတိုင်းသားလက်နက်ကိုင်ဖွဲ့တွေကြားစိုက်ပွဲတွေဖြစ်ပွားနေစေအခြေအနေပါရှိနေပါတယ်။တီဘောမြို့နယ်နမကောကျေးရွာအုပ်စုဘက်မှာတောင်ပိုင်းရှမ်းပြည်သမတော် RCS SSC နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA တို့ကြားစိုက်ပွဲဖြစ်ပွားနေစေလို့မန်ဆန်းကျေးရွာအုပ်စုကျေးရွာအုပ်ချုပ်ရေးမှူးဦးခင်မောင်ရင်ကပြောပါတယ်။ဘဝစ
ီနယ်ကရိုးရွာဆိုကြတယ်မလက်ကကြားတယ်တဲ့။မမိုင်မခုံမိုင်လာဘောအိုက်ချောဘောဒေသနယ်တော်ဝေးတဲ့ဆိုတဲ့လက်နေကြည့်တာကျွန်တော်တို့အားသာ
ဒီစင်ပါလာ3ရက်နဲ့4ရက်နေ့မှာလဲဒီဘောမြို့နယ်နမခေါ်အုပ်စုတွင်ရှမ်းတပ်ဖွဲ့ချင်းချင်းတိုက်ပွဲကြောင့်ဒေသခံရွာသား900ခန့်ဟာမန်ဆန်းဘုံကြီးကျောင်းမှာစစ်ပေးတိမ်းရှောင်နေရတယ်လို့စစ်ရှောင်တွေကိုကူညီပေးနေတဲ့ဒီဘောမြို့နယ်စည်းမချပရဟိတဖွဲ့တာဝန်ခံကိုမျိုးကပြောပါတယ
်အခုရလဲစင်ပါလာကျွန်တော်တို့မန်ဆန်းမှာအမှားကဖြစ်နေတာကြည့်ပါ900
တောင်ပိုင်းနဲ့မြောက်ပိုင်းရှမ်းသာဖွဲ့ချင်းချင်းကြားတိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းဆက်တွေ့လို့မရရှိခဲ့ပါဘူးဒီလက်ဆိုင်ပိုင်းတွင်ဒီဘောမြို့နယ်နဲ့မိုင်းကန်မြို့နယ်ဘက်မှာရှမ်းသာဖွဲ့ချင်းချင်းကြားဂျိုကြားတိုက်ပွဲဖြစ်ပွားနေစေလို့လည်းဒီဘောမြို့နယ်ပြည်နယ်လှုပ်တော်ကူစလဲစိုင်းတန်းစင်ကအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
နိုင်ကွင်သတင်းပေးပို့ထားတာဖြစ်ပါတယ်ကျမတို့ VOA ကနေပြီးတော့မကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်နေမှာဆိုရင်တော့ကျမရေကဏဥောင်ခေရဲ့မြမရေးသုံးသက်ချက်အပြင်အပတ်စဉ်တင်ဆက်ပေးနေကြတိုင်းသတင်းလောစီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှတော်တာရှင်များရှင်။2018ခုနှစ်ဒီဇင်ဘာလ6ရက်စက်တာပြည်ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ2425 3251အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့
ကျွန်တော်တို့ CBS CF NB ဘောသောနာတမတော်မြန်မာပြည်မြောက်ပိုင်းရဲစစ်တေတာကော်မတီဒုဥက္ကဋ္ဌဖြစ်တဲ့ရေဘော်ဆူဦးနဲ့
ဒီစစ်တီတာတိုင်းသားတွေစူးစီးတင်ဆက်ပေးထားတဲ့အပတ်စဉ်တင်ဆက်ပေးနေကြတိုင်းသတင်းလာစီစဉ်ကိုလည်းပြေစုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်ကျမရေကနာဥဟုတ်ခေမြမရေသုံးသက်ချက်စာတွေကိုလည်းနာဆင်ကြားမှာပါရှင်။အခုရင်ဆုံးတော့ကျမရေကနာကိုတင်ဆက်ပေးချင်ပါတယ်။ဒီတစ်ပတ်ကနာမှာတော့စီးချိုယောဂနဲ့ဆက်ဆက်ပြီးဖြစ်ရတဲ့နှလုံးယောဂအပိုင်းတစ်ကြောင်းကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာစီးချိုနောက်ဆက်တွဲအနေနဲ့နှလုံးယောဂအဖြစ်များလာတဲ့ဆိုပေမဲ့လည်းမဖြစ်အောင်ကာကွယ်နိုင်တယ်ဆိုပြီးတော့စီးချိုအထူးကူတွေကပြောဆိုနေကြပါတယ်။စီးချိုနဲ့ဆက်ဆက်တဲ့နှလုံးယောဂဘယ်လိုဖြစ်စေပြီးတော့ဘယ်လိုလူတွေမှာအဖြစ်များပြီးတော့ဘယ်လိုလက္ခဏာတွေပြပြီးဘယ်လိုစပြီးကာကွယ်နိုင်ပါသလဲ။ဒီကြောင့်ပြေဆုံးကိုတော့မြန်မာနိုင်ငံစီးချိုသွေးချိုယောဂအသစ်ဥက္ကဋ္ဌစီးချိုအထူးကူဆရာဝန်ကြီးနဲ့ဂုံတူးဆောင်ပေါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ကြီးကျူသွေးကျူသူကဆရာဝန်ကြီးနဲ့ဗမာခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကြီးကျူယောဂအဖြစ်များနေပြီးတော့သူ့ရဲ့နောက်ဆက်တွဲအဖြစ်များတာတစ်ခုဖြစ်တဲ့နှလုံးယောဂတွေထိခိုက်တဲ့အနေအထားတွေလည်းဖြစ်နေတဲ့အခါကျတော့ဆရာကြီးအဲ့ဒီအနေအထားကဘာကြောင့်အဓိကဖြစ်ရတာလဲ
ဒီကြီးကျူသွေးကျူယောဂရဲ့နောက်ဆက်တွဲနောက်ထပ်အဖြစ်များတဲ့ယောဂတစ်ခုကနှလုံးယောဂပေါ့နှလုံးယောဂလို့ပြောရတဲ့ဆိုတာအကြီးကျတော့နှလုံးသွေးကျူကျင်းတဲ့ယောဂနှလုံးသွေးကြောပိတ်တဲ့ယောဂပေါ့နှလုံးသွေးကြောတွေထိခိုက်ကြွတွေဖြစ်တဲ့ယောဂပေါ့ဒီယောဂကို coronary artery disease ပေါ့နော် CAD လို့လည်းခေါ်တာပေါ့ဘာမှမပြောတော့ IHD ပေါ့ ischemic heart disease လို့လည်းခေါ်တာပေါ့အဲဒီယောဂကလည်းအဖြစ်များပါတယ်အနောက်နိုင်ငံတွေမှာဆိုရင်စီးကျူးသွေးကြောဒီကရဲ့အများစုက coronary artery disease ပေါ့နှလုံးသွေးကြောကျင်းတဲ့ယောဂတွေဖြစ်တဲ့ကြောင့်လို့သိဆုံးမှုတွေများတယ်အဲကြောင့်ဒီနှလုံးသွေးကြောကျင်းတဲ့ယောဂကိုကာကွယ်ရမယ်ဆိုတော့တော်တော်လေးကိုကာကွယ်ရည်ကုသရည်ပြောကြရတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့မြန်မာနိုင်ငံအတွက်ဆိုရင်ဆရာကြီ
းကျွန်တော်မြန်မာနိုင်ငံအနေနဲ့ကတော့ဒီ coronary artery disease နဲ့ဟိုဒီရည်ရောဂါလည်းဖြစ်ပါတယ်ကြောက်ကရောဂါလည်းကြားတူရဲကျွန်တော်ဒီမှာဖြစ်တယ်ပေါ့ကျွန်တော်တို့ရောဂါလည်းဒီစီမှာလာကုသရည်ဆီချူတူချူဒီမှာလို့ကျွန်တော်စီဂျန်လေးတစ်ခုကောက်ကြည့်တော့ဘာတွေ့လဲဆိုတော့ဆီချူတူကရဲ့28တသမနေ့ရောဂါနော်ကနှလုံးသွေးကြောကျင်းရောဂါရှိနေတယ်အဲ့ဒါနဲ့ဇာတူရဲ့အဆစ်ကြီးတော့တော့သိနေတယ်နော်ကကြောက်ကြောက်ဖြစ်နေတယ်ဆိုတော့ကျွန်တော်နိုင်ငံနေနေတော့ကြောက်ကြောက်နဲ့ဆီချူတူချူယောဂါကအတူတူလောက်ပဲမိုးစိုးချင်းတဲ့ယောဂါကြတော့ကြောက်ကြောက်နဲ့တူတာပါလေဆိုတော့ကြတော့သွေးကြောအကြီးကြီးကိုထိပြီးတော့ဖြစ်တဲ့ယောဂါတရားတစ်ခုပေါ့သွေးကြောကြီးကြီးဆိုတာတာမန်မျက်စိနဲ့ပေါ့ဘာမှမှန်ဘူးရဲ့အကူကြီးကြီးကိုလည်းကြည့်လိုက်လို့ချင်းမြင်ရတဲ့သွေးကြောတွေကိုကျွန်တော်သွေးကြောကြီးကိုတာမန်ဖြစ်တတ်မှတာပေါ့အဲ့ဒါသုံးခုရှိပါတယ်တစ်ခုပါလေဆိုတော့ဒါကတော့တူကြော်ရီပေါ့အဲ့ဒါပိတ်တယ်အဲ့တော့လူဖြတ်သွားတယ်ပေါ့ stroke ပေါ့နှလုံးမှာတော့တူကြော်ကြောင်ကြီးပေါ့နှလုံးမှာရှိတဲ့တူကြော်ရီထိတယ်အဲ့ဒါနှလုံးတူကြော်ကျင်းနေရတာပေါ့ဆိုတော့ဒီ coronary artery disease ဖြစ်လာတယ်ပေါ့နောက်တော့ခြေထောက်ကိုတော့တူကြော်ရီကျင်းနေမှာခြေရည်လက်တွေပေါ့ဒီခြေထောက်ကိုတော့တူကြော်ရီကျင်းနေအဲ့တော့အဲ့ကျတော့အရှင်းများတာကနှလုံးတူကြော်ကြောင်ကြီးပေါ့
ဟုတ်ကဲ့ဆရာအဲ့တော့စီးဆိုကြောင်နှလုံးကိုနောက်ဆက်တွဲထိခိုက်ရတာကဘာကြောင့်အဓိကဖြစ်ရလဲဆရာကြီ
းနှလုံးတူကြော်ကြောင်ကြီးကသူလည်းကြည့်ရသေးနေမှုမကောင်းလို့ဖြစ်တယ်ဆိုရင်သူကြောက်ကြယောဂါလောက်ကြည့်ရသေးနေမှုနဲ့ဆက်ဆက်မှုကတိတ်ပြီးတော့ strong ဖြစ်ဖို့သူကသူကြည့်ရသေးနေလို့မကောင်းတဲ့ပြည်သူကအဓိကပါရင်းနဲ့ဆိုင်တယ်ဆိုတော့ဘဝတော်ကျခြင်းပေါ့ obesity နဲ့ဆိုင်တယ်ကျွန်တော်တွေးထဲမှာသူအစီအတည်းများခြင်းပေါ့အထူးကကျွန်တော်တွေးတူးခြင်းပေါ့အဲ့ဒါတွေနဲ့ဆိုင်တယ်အဲ့တော့ smoking ပေါ့ကျွန်တော်ဆီလိတ်ပိုက်ခြင်းနဲ့ဆိုင်တယ်အဲ့တော့ကိုလေးလိုရှာတဲ့ကြင်ကငယ်ချင်းတွေဆိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစီးချိုကြောင့်နှလုံးထိခိုက်လာပြီဆိုရင်ဘယ်လိုလက္ခဏာတွေဖြစ်ရမလဲဆရာ
ဒီချိုချိုကြီးချင်းတဲ့ယောဂါကြီးကြောင့်ဖြစ်လာပြီဆိုရင်တော့တယောက်နေလေအတိအကျတော့ chest pain ပေါ့ရေငေါင်းလေမှာဆွတ်ဆွတ်ထားပြီးအောင့်နေလှုပ်ရှားမှုတွေလည်းလုပ်လိုက်ကြတယ်လှုပ်ရှားမှုတွေလည်းလျှောက်လိုက်တယ်ဒါကတည်းကတရားလို့ကျွန်တော်ရှင်းပါသေးတယ်ဆွတ်ဆွတ်ပြီးအောင့်နေအဲ့တော့ခြေကတက်လို့ရှင်ဒီက တဆောလောက်ကြရရဆိုရင်အောက်နေကနေလှူရှာမှုနဲ့အဲဂျိုင်းနာကိုလှူရှာမှုကြံကအောက်တူတူဖြစ်လာနိုင်တယ်ပေါ့အဲတချို့ကြတော့အဂျိုင်းနာကလှူရှာမှုရှိရတယ်အဲ့ဒီအဲ့ရဒီမှာဖြစ်တဲ့အစီဝဲဂျိုင်းနာပေါ့နော်အဲ့ဒီနဲ့လှူရှာမှုတကယ်လေးလုပ်တယ်နဲ့ညာတာပေါ့အဲ့လိုမျိုးရှင်ပတ်တရားနာတက်လာနိုင်တယ်အော်တော့ဒီကြောလုံးဝပိတ်သွားရရင်တော့ကျွန်တော်မိုက်ဂရိတ်အင်ဖက်ရှင်ပေါ့ဒီကြောလုံးဝပိတ်သွားရရင်ယောဂတည်နေတယ်ဒါတတ်တယ်ပေါ့နောက်ကကျွန်တော်ဒီကြောဒီကုန်းကိုနေဟာဂျင်မှတ်မှန်မယ်လေပေါ့အဲနောက်ရင်လည်းရံမြန်နေသေးတယ်ဒါမှမဟုတ်ဖေရက်ကလာရတီပေါ့မှတ်မှန်နိုင်ဖြစ်ပြီးတော့ဒီလိုမျိုးကျန်လာတတ်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောလာပြတယ်လက္ခဏာတွေရှိတယ်လားဆရာ
။ဩတော့မဟုတ်လို့ဆိုရင်ကျွန်တော် half fail ရပေါ့နောက်လုံးဝပြေးနေရနေတာကကျတော့ကနကူရဲ့အင်္ဂါစီပိုင်းကိုတွေ့ရတော့လောမျိုးကကြလို့ပေါ်တယ်ပေါ့ပေါ်တယ်ပေါ်တယ်ပေါ့ဆိုတော့ဒီလိုရောဂါတွေနဲ့လာကြတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီနှလုံးနဲ့သွေးကြောထိခိုက်တဲ့အပိုင်းမှာရောတသက်မမတ်ပို့ပြီးတော့ဖြစ်နိုင်ခြေများတဲ့လူတွေရှိသေးလားဆရာကြီ
းအဲသူတို့ကတော့ဆက်တော့ပြောတယ်ဟိုအချမ်းချစ်တီပူများတဲ့လူတွေပူဖြစ်တယ်ပေါ့စီယူဒီရောဂါဖြစ်ဝါတဲ့လူတွေပေါ့နောက်ပြီးတော့ sedentary lifestyle တို့ကိုလည်းအထိုင်ပေါ့ကိုယ်လုံးချောင်းတွေထိုင်ညားတဲ့သူတွေပေါ့နောက်ဆိုတော့ကျွန်တော်တို့အဝတွေထိုင်ညားတဲ့စိတ်တောက်ညားတဲ့သူတွေပေါ့စိတ်တောက်တဲ့သူတွေပေါ့ secret တောက်တဲ့သူတွေပေါ့နောက်ထပ်ကျွန်တော်တို့ဆိုတာတွေ့တဲ့မှာအစီညားတဲ့သူတွေတွေ့တဲ့မှာအတူတူတဲ့သူတွေပေါ့အဲ့လိုသူတွေကြတော့ပို့ပြီးတော့ဒီရောဂါတွေဖြစ်တယ်ပေါ့စိတ်ကြမရှိတဲ့သူကလည်းအဲ့လိုမျိုးတွေရှိတဲ့ဆိုပို့ပြီးတော့နှလုံးရောဂါပို့ဖြစ်တယ်ပေါ့စိတ်ကြရှိတဲ့သူကတော့ကျွန်တော်ပြောတဲ့တမလူတွေဆိုင်တော့ပို့ပြီးတော့မဆာနေတုံးစားပို့ပြီးတော့ဒီနှလုံးရောဂါတွေဖြစ်တယ်ပေါ့ဆိုတော့ဒီကျတတကကူဒီယောဂဘုရားတုံးစားဒါပေမဲ့ဆိုတော့ပြောတဲ့သွေးသွေးစီသွေးကျူအဝါလုံးကြတဲ့အထိုင်ကြီးဆိုတော့ပုံရတတ်ချင်တဲ့တပတ်ကူများလာတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်ရတဲ့အကြောင်းရင်းတွေလည်းသိထားတဲ့အတွက်ကာကွယ်နိုင်မှုအပိုင်းဆိုရောဆရာကြီ
းကာကွယ်မှုအပိုင်းကတော့ပထမဆုံးကတော့ကျွန်တော်ပြောနေကြကျန်းမာရေးချင်းကြီးတဲ့ lifestyle ပေါ့ healthy lifestyle နဲ့ဒီဘယ်လိုဒီ weight ကိုကျွန်တော် healthyပေါ်ဒီဝိကြရတဲ့ရှိဖို့ကျွန်တော်လိုတာပေါ့မဟုတ်အဝမတော်အောင်ကျွန်တော်ထိန်းဖို့လိုတာပေါ့တပတ်တကအဲ့တော့ကာကွယ်မှုပိုင်းမှာစားတော့တဲ့စားတာဒီမှာကျွန်တော်ကတက်မြအဝမတော်အောင်ဆိုရင်ကျွန်တော်ကဘုံဝရေးစားတဲ့ကာကွယ်ရေးဒီပေါ့သမင်းလေးဒီတက်ဒီပေါ့စားတာများတာအစ်ဒီတက်စားတဲ့ကိုချော့မှုတူတယ်ပေါ့ဘဝရေးပြဿနာကကျွန်တော်ကဘာမှဆန်စားစမှာအချိန်တိုင်းမှာဆန်စားမှုပညာပေါ်မှာနေဖြစ်တယ်စားနေစားတဲ့ကိုကလူရများတယ်ပေါ့နော်ယူကလာများလာတာအဲ့ကျွန်တော်တို့သုံးစုတူညီနေရပါတယ်ဆိုတော့တော့ကမ္ဘာတကာဆက်ရှိနေရမှာလို့ပြောတာကာဘိုဟိုက်ဒရိတ်အစားများတဲ့ဒီကတိအစားကများတဲ့သူတွေကတော့သုံးကြတော့သူ့တဲမတော်တယ်ပေါ့ဒီသုံးတော့တယ်နေရာလေသုံးပြီးတော့ကျင်းရောဂါတွေနေရာတွေပေါ့ကာဘိုဟိုက်ဒရိတ်ကျွန်တော်တို့စားတဲ့ဒိုင်ယက်ထရီပထမစားဖို့ပုံစံကျွန်တော်စားပြီးတော့ပြင်ဖို့လုပ်နေတယ်ပေါ့နော်ဒါတော့စားကာဘိုဟိုက်ဒရိတ်အစားများနေတဲ့ဟာဒီကိုကျွန်တော်ကရှော့ပြီးတော့စားနေအောင်လို့အဲငါတို့လည်းတော်ပြီးပညာပိမှုတို့နဲ့အဲရှော့မီစားနိုင်အောင်လည်းဒီနေ့လည်းငါတို့ကခွေးလေခွေးနဲ့ဒီပတ်ပြီးလို့ပဲပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကြံတဲ့ကာကွယ်ရေးအပိုင်းတွေနဲ့ကုသမှုအပိုင်းတို့နောက်တစ်ပတ်မှာဆက်ပြောတာပါဆရာကျေးဇူးပါဆရာကြီ
းကျမရေကနာကုနာဆင်ခဲ့ကြတာဖြစ်ပါတယ်အခုဒီခါမှာတော့ဦးအောင်ခင်မြန်မာရေးတုံသက်ချက်ကိုတင်ဆက်ပေးကြပါတယ်မြန်မာပြည်စီးပွားရေးနဲ့ငြိမ်းချမ်းရေးကိစ္စတွေမှာတရုတ်ပါဝင်မှုတူးပွားလာတဲ့ပုံကိုဥုံခင်ကသုံးသပ်ပြီးတော့ကိုညောင်ဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ရှင
်ကျောက်ပြူယူနန်ရေနံတန်းဝေးပိုက်လိုင်းတင်ဟာဇာတာထုတ်ရင်းနဲ့အခြားစီးပွားရေးလုပ်ငန်းတွေမှာတရုတ်အရင်းအမြစ်ဟာအများဆုံးဖြစ်နေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံနဲ့ရန်ဝင်းလမ်းကြောင်းစီမံကိန်းတွေကိုအကောင့်တင်ပေါ်တဲ့အခါတရုတ်ရဲ့ယင်းမီမှုဟာပုံမှန်များပါးလာပွေရှိပါတယ်တရုတ်အရေးအမီများလေလေယူနန်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးဟာလည်းတရုတ်အတွက်အရေးကြီးလေလေဖြစ်ပါတယ်ဒါကြောင့်လည်းအပြည့်အခရပ်စဲရေးလက်မှတ်မထွက်ရသေးတဲ့နယ်စပ်အခြေစိုက်တိုင်းနာတပ်ဖွဲ့ခုနှစ်ဖွဲ့နေပြည်တော်မှာကျင်းပတဲ့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုတက်နိုင်အောင်တရုတ်ကကြဝင်ဆောင်ရွက်ပေးပါတယ်။တွလာရင်းနဲ့လုံခြုံရေးကိုတရုတ်ကတာဝန်ယူတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာကုမင်ကနေပြည်တော်ကိုအထူးလေရင်နဲ့တွားပါတယ်။ဝမိုင်းလာကိုကမြောက်ပိုင်းရှာကချင်းတာအင်းနဲ့ရခိုင်တပ်ပဝင်းနဲ့မဟာမိတ်အဖွဲ့တွေဇူလိုင်ညီလာခံတက်နိုင်တာဟာတရုတ်ရဲ့တင်ရှားတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်။ပ ဗမာအစိုးရနဲ့ရောနေသက်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်နဲ့ရောဆက်ဆံရေးအဆင်ပြေဖို့တရုတ်ကအဓိကဦးစားပေးနေပုံရပါတယ
်တမရဦးသိန်းစိန်လက်ထက်ကငင်းညာရေးဆွေးနွေးပွဲတွေမှာလေးလာသူအဆင့်လောက်မှာပါဝင်ခဲ့တဲ့တရုတ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဆွေးနွေးပွဲတက်နိုင်အောင်ကူညီထောက်ပံ့သူဖြစ်လာပါတယ်ငင်းညာရေးဖြစ်စဉ်မှာတရုတ်ပါဝင်မှုတဖြည်းဖြည်းကျေပြန့်လာတာနဲ့အတူဩဇာအချိန်ဝါလဲတက်လာတယ်လို့ခန့်မှန်းကြပါတယ်ဝါကူကန့်မိုင်းလာစတဲ့တပ်ဖွဲ့တွေကိုရောအစိုးရတပ်ကိုရောလက်နက်ပစ္စည်းထောက်ပံ့နေတာတရုတ်ဖြစ်ပါတယ်။ညဉ့်ညံရင်ဖြစ်စဉ်မှာမြန်မာတရုတ်နဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့စတဲ့အကျိုးစီးပွား၃ခုပါဝင်နေလို့အပြင်လူကိုတရုတ်ကလက်မခံပါဘူး။2013ရောက်မှကုလသမဂ္ဂကိုလေးလာသူအဖြစ်လက်ခံပါတယ်။ကချင်ပဋိပက္ခနဲ့ပတ်သက်ပြီးတရုတ်သဘောထားဟာရှုပ်ထွေးလွန်းတယ်လို့ဝေဖန်ကြပါတယ်။
ကချင်ရင်းမှာနိုင်ငံခြားအဖွဲ့အစည်းတွေပါဝင်ပတ်သက်လာမှာကိုတရုတ်ကအလွန်စိုးရိမ်နေပုံရပါတယ်စစ်ဘေးဒုက္ခတွေကိုကူညီဆောင်ရွက်နေကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအဖွဲ့တွေမြန်မာယူနန်နေစပ်အထိလာခွင့်မပြုဘူးမြန်မာအာဏာပိုင်နဲ့တိုင်းမတ်တပ်ဖွဲ့တွေကိုတရုတ်ကတိုက်တွန်းထားကြောင်းလွန်ခဲ့တဲ့ဩဂုတ်လထုတ် 45 rights အဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်စစ်ဘေးဒုက္ခတွေကချင်အရတားတသိန်းကျော်ကိုလူသားချင်းသာနာထောက်ထားတဲ့အကူအညီမပင်းနိုင်အောင်ဟန်တာသူတွေဟာဗမာအစိုးရတပ်ဗမာအစိုးရနဲ့တရုတ်အာဏာပိုင်တွေဖြစ်တယ်လို့ဆိုပါတယ်အစိုးရထိန်းချုပ်တဲ့ဒေသကဒုက္ခတွေစခန်းကိုတွားရောက်ကူညီဖို့ကေဇေးအဖွဲ့တွေကတနည်းအတွင်းအကြိမ်900ကျော်လျှောက်ထားပြီးမြင်900ခိုင်နှုန်းသာခွင့်ပြုပါတယ်တဲ့
ကေဇေးလုပ်ငန်းကိုတရုတ်နယ်စပ်မှာအတိအမှတ်မပြုတ်တဲ့အတွက် KIA ထိန်းချုပ်တဲ့ဒေသကိုတရုတ်ဘက်ကတဆင့်တွားရင်အကြိမ်မရွေးအဖမ်းခံနိုင်ရတယ်လို့ဆိုပါတယ်ကချင်ဒုက္ခသည်နဲ့ပတ်သက်လာရင်မြန်မာနဲ့တရုတ်သဘောထားချင်းတူတယ်လို့ကချင်ကယ်ဆယ်ရေးအဖွဲ့ကယူဆပါတယ်။ KIO ကချင်လူမျိုးရေးအဖွဲ့ရဲ့ဌာနချုပ်ဟာတရုတ်မြန်မာနယ်စပ်ပေါ်ကလိုင်ဇာမြို့မှာအခြေစိုက်ပါတယ်။လိုင်ဇာမြို့တဝက်ဟာတရုတ်ပြည်ဖြစ်ပြီးယူနန်မှာကချင်ကိုဂျင်းဖော်လို့ခေါ်ပါတယ်။ဒါကြောင့်တရုတ်အစိုးရကင်တွယ်ရခက်ခဲတဲ့ပြဿနာတွေထဲမှာကချင်ကိစ္စဟာရှေ့တန်းကပါဝင်နေပါတယ်။တရံဇာတထုတ်ယူမှုကြောင့်ချမ်းသာလာတဲ့ယူနန်သားတွေဟာကချင်ပြည်နယ်တစ်ခုလုံးဗမာအစိုးရတပ်လက်အောက်ရောက်သွားမှာကိုမလိုလားကြောင်းသိရပါတယ
်။ဒါပေမဲ့ကချင်ပြည်နယ်မတီးမငိမ့်ဖြစ်နေရင်တရုတ်အစိုးရစီးပွားရေးဇင်းကြံစီမံကိန်းကိုအကောင့်ထည့်ဖို့ရမှာအခက်အခဲအများကြီးတွေ့နိုင်ပါလေ။မြန်မာအစိုးရရောကချင်ကောင်းဆောင်ပိုင်းကိုရောအဆင်ပြေအောင်ဆက်ဆံပြီးမိမိအကျိုးစီးပွားမြင့်တင်ဖို့တရုတ်အစိုးရရည်ရွယ်နေပုံရပါတယ်။ဒါကြောင့်တရုတ်ဖို့ကတော့တပြည်လုံးအပြည့်အခက်ရဆဲရေးမလိုပါဘူး။အရင်လိုနှစ်ဦးနှစ်ဖက်အပြည့်အခက်ရဆဲနိုင်ရင်လုံလောက်ပြီးလို့ယူဆဖို့ရပါတယ်။မြောက်ပိုင်းမဟာမိတ်ဟာတရုတ်အာမခံခြင်းနဲ့အပြည့်အခက်ရဆဲနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။ရဝင်းလမ်းကြောင်းနဲ့နိုင်ငံစီးပွားရေးဇင်းညာအတွက်အခြေခံအဆောက်အအုံတည်ဆောက်ဖို့မြန်မာပြည်မြောက်ပိုင်းမှာပြည်ငြိမ်အေးချမ်းဖို့လိုပါတယ်။ဒါကြောင့်လည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာကျင်းပနိုင်အောင်တရုတ်ကထောက်ခံအားပေးနေတာဖြစ်ပါတယ်။ဒီတော့တွင်လုတ်ဆရာရှိတာကိုဆက်လုတ်ဖို့ဒါတရုတ်ကအာယုံစိုက်နေပုံရပါတယ်။မူဆယ်မန္တလေးအမြန်ရထားလမ်းဖောက်ဖို့အတွက်လေတာကြီးလုတ်ဖို့မြန်မာတရုတ်အစိုးရအောက်တိုဘာလကသဘောတူလိုက်တာကိုကြည့်ရင်တရုတ်ဟာတစ်ခုပြီးတစ်ခုမလုတ်ပဲအားလုံးကိုတပြိုင်တည်းလုတ်ဖို့ကြိုးပမ်းနေတာထင်ရှားပါလိမ့်မယ်။
ကဲမြမရေသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်တော်တော်ရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညတိုင်းလိုင်းလိုင်းစင်မှာဗားရီဆွေးနွေးဖို့ရှိလေဆိုတော့ကိုကြည့်အောင်ပါ
တော်တော်ရှင်များရှင်ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရတားအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲဒီမိုကရေစီထွန်းအားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်တားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ် စနေနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။သတ္တရှင်အနေနဲ့စနေနေ့ည9နာရီအစီအစဉ်မတိုင်ခင်ချိန်ပြီးဆက်သွယ်ပြီးတော့ပောင်းဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှာတော့နေဆက်ဒေတာတိုင်းရင်းသားတွေစူးစင်းတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလာစီစဉ်ကိုနားဆင်ကြအောင်ပါရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပူသီးတောင်မြို့နယ်မှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်မြေလွတ်မြေလက်မြေရိုင်းစီမံကန့်ကွက်ရေးအပအဝင်မြေယာဥပဒေတွေဟာဒေသခံတိုင်းသားတွေအတွက်ရာဇဝင်သိမ်းဆည်နိုင်တယ်လို့ KNU ကထောက်ပြထားတယ်ဆိုတာနဲ့ NCA အပြစ်ရဲ့ ABSDF မြောက်ပိုင်းကျောင်းသားတပ်မတော်ကဒုဥက္ကဋ္ဌနဲ့အတူအဖွဲ့ဝင်တွေဖမ်းဆီးတရားစွဲဆိုခံရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရေတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်။နိုဝင်ဘာလ29ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အထိဘူးတီတောင်မြို့နယ်ဝမ်းနဲ့ယုံနှဟန်းချေးရွာနဲ့စိုင်းတင်ချောင်းတဝိုက်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ရာဒေသမှာရှိတဲ့မြို့နဲ့တိုင်းနဲ့တိုင်းသားတွေတောင်ညာသွားဖို့အခက်အခဲရှိနေတယ်လို့ဘူးတီတောင်မြို့ခံတွေကပြောပါတယ်။တိုက်ပွဲအတွင်းဘူးတီတောင်အခြေစိုက်ချင်းမြန်တိုက်ရင်964ကခုနှစ်ဦးခန့်ကြာဆုံးခဲ့ပြီး10ဦးထပ်မံဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကတည်င်းထုတ်ပြန်ထားပေမဲ့မြမတပ်မတော်ကတော့တစုံတရာတည်င်းထုတ်ပြန်တာမရှိသေးပါဘူး။ယခုရက်ပိုင်းအတွင်းဘူးတီတောင်ရတိတောင်နဲ့ကြောက်တော်မြို့နယ်အထက်ပိုင်းတွေမှာမြမတပ်မတော်ဘက်ကလက်နက်ကြီးတွေအပါအဝင်တပ်အင်အားတွေဖြစ်တင်းနေတဲ့အတွက်တိုက်ပွဲတွေပြင်းထန်လာမှကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အလားတူပြီးခဲ့တဲ့နိုဝင်ဘာလကလည်းပလောဝမြို့နယ်ကဒေတာတချို့မှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
။မကြာသေးမီကလွှတ်တော်မှာတည်ပြုလိုက်တဲ့မြေလွတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေပါဝင်အခြားသောမြေယာဥပဒေတွေဟာဒေတာခန့်တိုင်းရင်းသားပြည်သူတွေအတွက်ရာဇဝတ်အသင့်စေတဲ့ဥပဒေတွေဖြစ်တွေ့ရှိတယ်လို့ KNU ကရင်မျိုးရိုင်းစီယုံကထောက်ပြပြောဆိုလိုက်ပါတယ်။ပြည်ကနေလကွန်ပိုင်းတွန်းက KNU ကရင်မျိုးရိုင်းစီယုံတောင်ငူခရိုင်ရဲ့၆ကျင်းမြောက်မြေလကန်ကျင်းပပြီးမြေယာဥပဒေနဲ့ပတ်သက်ပြီးဒီလတရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ခုဥပဒေဟာတိုင်းရင်းသားဒေသမှာလက်တွေ့အရင်မစင်းကြီးပဲဆိုင်ရွက်ပေါ်မှာတာအမိတ်တစ်ခုအနေနဲ့ထုတ်ပြန်ထားတဲ့ဥပဒေဖြစ်တယ်လို့ KNU တောင်ငူခရိုင်ဥက္ကဋ္ဌဗဒူအေဝါကသုံးသပ်ပြောဆိုပါတယ်။လက်ရှိတည်ပြုလိုက်တဲ့မြေယာဥပဒေဟာ KNU မြေယာစီမံခန့်ခွဲမှုဆိုင်ရင်ဘက်အတွင်ကိုဆောင်နေတဲ့အတွက်ငင်းချင်ရေးတိဆောက်ရေးလုပ်ငန်းလဲသိခိုက်စေနိုင်တယ်လို့အစိုးရအနေနဲ့သတိကြီးစွာလှုပ်ဆောင်ဖို့လိုကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ပြီးခဲ့တဲ့စက်တင်ဘာလကအတည်ပြုပြတ်ထားလိုက်တဲ့လေယာမြေဥပဒေမြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေပြင်ဆင်ချက်ကိုလုံးဝတဘောမတူဘူးလို့ချင်းအမျိုးသမီးများအဖွဲ့ကွန်ရက် CWON ကပြောဆိုလိုက်ပါတယ်။ဒုတိယအကြိမ်မြောက်ချင်းအမျိုးသမီးများအဖွဲ့စည်းကွန်ရက်ထွဋ်ထွဋ်ညီလာခံကိုချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့ကာစင်ခမ်းမမှာနိုဝင်ဘာလ28ကနေ30ရက်နေ့အထိကျင်းပပြုလုပ်ခဲ့ကြပြီးမြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေနဲ့ပတ်သက်ပြီးသူတို့ရဲ့တဘောထားကိုထုတ်ဖော်ပြောကြားလိုက်တာဖြစ်ပါတယ်။ချင်းပြည်နယ်ဟာရွှေပြောင်းတောင်ရံစနစ်နဲ့ဘိုးဘွားပိုင်မြေတွေကိုလုတ်ကင်လာကြတာဖြစ်ပြီးချင်းပြည်နယ်အတွင်းမှာကျင့်သုံးဖို့မတင်ကြောင်းပြည်သူလူထုရဲ့စားဝတ်နေရေးကိုထိခိုက်မှုရှိလာနိုင်ကြောင်း CWON ရဲ့အတွင်းရင်းမူတော်စုံစည်းမံကပြောပါတယ်။မြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲရေးဥပဒေကို2012ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပြီးပြန်လည်ပြင်ဆင်တဲ့ဥပဒေကိုတော့2018ခုနှစ်စက်တင်ဘာလ17ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတိဘောမြို့နယ်တပ်လုံရွာမှာစောင့်မဲ့အထက်ရဲရွာရေအားလှည့်စစ်စီမံကိန်းအတွက်ရေကရာတိစောင့်မဲ့စီမံကိန်းကိုရပ်တန့်ပေးဖို့အတွက်ဒေသခံလူကလည်းဓမ္မရာဇီဦးဝင်းမြစ်ထံကိုစာရဆောင်ပေးပို့ခဲ့ပါတယ်။အဲ့ဒီရေကရာကလည်းရရှိမဲ့နောက်ဆက်တွဲစူးကျူးတွေကိုပါရေးသားဖော်ပြထားတဲ့ဒေသခံလူရဲ့စာကိုတိစင်ဘာလ3ရက်နေ့ကပေးပို့ခဲ့တာဖြစ်ပါတယ်။အထက်ရဲရွာစီမံကိန်းကြောင့်နမရုမြစ်ဟာ60ကီလိုမီတာသိရေလွှမ်းမှာဖြစ်ကြောင်းဒေသခံလူထု653ယောက်ရှိတဲ့တပ်လုံရွာနဲ့လူထုရဲ့ကမလာတိခြံဧကပေါင်း638ဧကလယ်မြေ140ဧကရံမြေပေါင်းများစွာဖြင့်ပ ဖုန်ကြီးကြောင်းစာရင်ကြောင်းနဲ့တက်တန်းကြာရှိစီရီတော်တွေရေအောက်ရောက်ကုန်မှာဖြစ်တဲ့အတွက်ဒီရခန့်တွေကလည်းအချိန်ချင်းကန့်ကွက်ခဲ့ကြပြီမဲ့အခုချိန်ထိတော့မအောင်မြင်သေးပါဘူးအထက်ရွယ်ရွယ်ရေအားလက်စစ်စီမံကိန်းကို2018ခုနှစ်ဆေးဆိုးရလက်ထက်ကလေးကပြုလုပ်ဖို့သဘောတူဆုံးဖြတ်ခဲ့ကြပြီ2020ခုနှစ်ကလေးကစတင်ကောင်တွေပေါ်ဆောင်ရွက်လာခဲ့ပါတယ်2023မှာလက်စစ်တမ်းအားဖြတ်ပြူးနိုင်ဖို့ရာထားကြပါတယ်
မွန်ပြည်နယ်ရဲအရာရှိတဦးကနေအရက်သားအတွင်မွေးရစေဝါတဲယူခိုင်းပြီးပြန်လည်ဖမ်းဆီးလိုက်တဲ့ကိစ္စကိုနိုင်ငံတော်သမရမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်သက်ဆိုင်ရာဌာနအဓိကြီးကိုအတနာခံတင်ပြစာပေးပို့ခဲ့တယ်လို့ဖမ်းဆီးခံရလူရမိခင်ရေးမြုံနယ်နစ်ကရင်ကျေးရွာအုပ်စုတပြေရွာတက်နေဒေါ်ပန်းညီကပြောပါတယ်နိုဝင်ဘာလ19ရက်ရက်စွဲနဲ့အတနာခံစာတင်ပြခဲ့တာဖြစ်ပါတယ်တားဖြစ်သူမောင်ဆိုးခေါ်နိုင်ဆိုးကိုအရက်သားအတွင်ယူရဲအရာရှိတဦးနဲ့အတူရွာခန့်အသိမိတ်ဆွေတဦးတို့ကငွေ1000ခွဲပေးပြီးဆေးပြားသွားရောက်ဝယ်ယူခိုင်းပြီးအပြန်လမ်းတစ်ဝက်မှာရဲရင်နဲ့နစ်ကရင်ကျေးရွာအုပ်ချုပ်ရေးမှူးတို့စောင့်ဆိုင်ဖမ်းဆီးခဲ့တာဖြစ်တယ်လို့မိခင်ဖြစ်သူဒေါ်ပန်းညီကပြောပါတယ်။နစ်ကရင်ကျေးရွာအုပ်ချုပ်ရေးမှူးဦးတန်းနိုင်ကတော့ငွေပေးပြီးဝယ်ခိုင်းတာဆိုတဲ့စွပ်စွဲချက်ဟာမမှန်ကန်ဘူးလို့ပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်း ABSTF NB ရဲ့ဒုဥက္ကဋ္ဌနဲ့အပေါင်းပါ2ဦးကိုအစိုးရတပ်မတော်ကနေဖမ်းဆီးပြီးမတရားအသွင်ဆက်သွယ်မှုအဥပဒေပုံမှန်ဆက်ခွန်တင်တဲ့အမှုဖွင့်ထားပါတယ်ဒီအခြေအနေအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ်
NC လက်မှတ်ရေးထိုးထားတဲ့ ABSTF မြောက်ပိုင်းကျောင်းသားတပ်မတော်ကဒုဥ္စနဲ့သူအဖွဲ့ဝင်သူအရတားသူကိုအစိုးရဘက်ကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုအဥပဒေပုံမှန်18တက်နဲ့ဖမ်းဆီးခံထားရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်းဥက္ကဋ္ဌဘူမူလဆိုင်ကပြောပါတယ
်ကျွန်တော်တို့ ABSTF NB ဘော့ကျောင်းသားတပ်မတော်မြန်မာပြည်မြောက်ပိုင်းရဲစစ်တေတာကော်မတီဒုဥက္ကဋ္ဌဖြစ်တဲ့ရေဘော်စုဦးနဲ့ဒီပေါ်မောင်ဦးလို့ပေါ့နော်မောင်ဦးနဲ့အတူဦးကင်းကင်းပေါ့ဦးမောင်ကင်းပေါ့အဲတို့အခုဘုန်းကြီးအချုပ်မှာဖန်ခံရတာည7နာရီဝင်းကျင်နောက်မှာမှအဲဒီခလာရ15ကလူကြီးတိဟအစိုးဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့ဆက်ခွန်တင်နဲ့ဒီ3ယောက်ကိုတရားစွဲလိုက်တယ်ဆိုပြီးမှအဲတို့စားတီးရတာဖြစ်တယ်
မွန်ကြီးမြို့က ABFTMB စစ်တေသကော်မတီပဟုကော်မတီဝင်တူဖြစ်တဲ့ရဲဘော်နိုင်သွန်းသွန်းကွယ်လွန်သွားတဲ့အတွက်စေမိတ်ပြန်နှံဖတ်ဖို့တွားရောက်တကြရမှာနိုဝင်ဘာလ30ရက်နေ့ညကဖမ်းခံရတာပါ။မိုးညင်းချေဆိုင်ခလရ15ကပူကြီးတီဟဆူကသူတို့သုံးဦးကိုမတရားသိမ်းဆက်သွယ်မှုပုံမှန်18တင်းနဲ့အမှုဖွဲ့ရေးယူပေးဖို့မိုးညင်းမြို့မှရဲစခန်းထံမှတန်ကြားလိုက်တာဖြစ်ပြီးတန်ကြားစာထဲမှာ၎င်းတို့သုံးယောက်ကိုမြောက်ပိုင်းတိုင်းစစ်တပ်ချုပ်နယ်မြေ KIA လှုပ်ရှားမှုနယ်မြေတွင်ခပြုချက်မရှိဘဲဝင်ရောက်နေထိုင်ခဲ့တာကြောင့်ပုံမှန်18တင်းနဲ့အမှုဖွဲ့ရေးယူဆောင်ရွက်ပေးဖို့တပ်နယ်မှူးချုပ်မိုးညင်းကညွှန်ကြားခဲ့တယ်လို့တန်ကြားစာထဲမှာဖော်ပြထားပါတယ်။အဖမ်းခံရသူတွေဟာ NC လက်မှတ်ရေးသူစင်ကသဘောတူထားတဲ့အတိုင်းခရီးသွားလာရမှာစာရွက်စာတမ်းပြည့်စုံယူဆောင်သွားပေမဲ့အဖမ်းခံရတယ်လို့ဘူမူလဆိုင်ကပြောပါတယ်။ညင်းချရေးလုပ်ငန်းစဉ်ဖော်ဆောင်ရမှာ NC လက်မှတ်ရေးသူသားတဲ့အဖွဲ့တွေကိုမတရားသိမ်းဆက်သွယ်မှုအဥပဒေပုံမှန်18စိတ်နဲ့ဖမ်းဆီးမှုတွေရှိနေတဲ့အပေါ်မှာ NC လက်မှတ်ရေးသူသားတဲ့ BNL ပို့မြူရာလူမျိုးရေးဖွဲ့ချုပ်နိုင်ငံကဘူမူကြီးခွန်ဥက္ကာကခုလိုပြောပါတယ
်။ RCS ဆိုလည်းလက်မှတ်ထိုးရတယ်။ဘိုးတော်ဘူရဲ့ NC ပေါ်ပေါ်လာနေပုံကိုကြည့်ပြီးတော့ဒီမြောက်ပိုင်းဟာရှင်းရောက်ဖြစ်ဌာနချုပ်ကအောက်မှာပါပြောလဲဆိုတော့အဒီအစနဲ့ဆက်ဆက်ဆက်ဆံတဲ့လူတွေအားလုံးက18တင်းနဲ့အန်ဒီရှိတယ်ဆိုတာမျိုးချင်းချောက်ပါပဲကြားတော့ဒါကြောင့်ဒီအစီအစဉ်ကြောင်းတက်ကြည့်မယ်ဆိုရင်တော့ကျွန်တော်တို့တော်တော်လေးပြည်ထားပြီးတော့လောကကိုင်းမဲ့သဘောတော့ဖြစ်တယ်ဆိုတာတွေ့ရတာပေါ့
ပြီးခဲ့တဲ့2016ခုနှစ်တည်စင်ဘာလတုန်းကလည်း ABFTF မြောက်ပိုင်းကဘူကော်မတီဝင်ဦးမင်းသေးကိုပုံမလွယ်ကျဲလမ်းကနေဌာနချုပ်ရှိရာကိုပြန်စိန်လုံစစ်စည်းဂိတ်မှာတပ်မတော်ကဖမ်းဆီးပြီးမတရားသိမ်းပုံမှန်18တင်းနဲ့တရားစွဲဆိုခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်အတွင်းကအစိုးရစာတင်ကျောင်းတွေမှာတိုင်းနာစာပေတင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေအတွက်သင်ရိုးစာအုပ်တွေမရရှိလို့စာတင်ကြားမှုအပိုင်းမှာအခက်အခဲဖြစ်နေပါတယ်။အရင်အစိုးရလက်ထက်ကယူနီဆက်အကူအညီနဲ့ပုံနှိပ်ဖြန့်ဝေခဲ့ပေမဲ့လက်ရှိအစိုးရလက်ထက်မှာတာဝန်ယူမှုဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။မင်းရင်စနိုင်းကနေစူးစီးတင်ဆက်ပေးထားပါတယ်
။အစိုးရစာတင်ကျောင်းတွေမှာတင်ကြားနေတဲ့တိုင်းနာစာပေတင်ကြားရေးမှာရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမွန်စာပင်နဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါဗျာ။တိုင
်းနာစာပေတင်တဲ့ခါကျတော့အခုအတန်းကျောင်းပေါ့အတန်းကျောင်းဝင်နေတာ။ဒီနေ့ကတော့ယူနီဆက်ကရန်တောင်းရတယ်။စနစ်ဖြားလိုက်တဲ့ခါကျတော့ကုန်ပါရော။ဒီနေ့အတန်း ဲ့ဒီ grade 3အဆောင်ရှိတော့အရင်ရေတော့ UNICEF ကပတ်စံနေနေစိတ်ရိုက်တော့ထောက်ထားပြီးအခုအဲ့ဒါဘယ်လိုရိုက်မလဲဒီရောက်ဆုံးတိုင်းကဘုညိဌာနရိုက်မလားပြန်ရောဘုညိဌာနရိုက်မလားတော့မရိုက်ဘူးဘယ်လိုမှတော့ဘူးတာဘောကင်းနေဆွေးရစီစဉ်နေတာ
တိုင်းနာစာပေတင်ကြခွေဟာပေးကပေးဤမရစုဖြစ်နေတယ်လို့လဲတောက်တာမင်းကြီးဝင်းကပြောပါတယ
်ပိန်ငွေလည်းပေးရတယ်စောက်လည်းမရဘူးပေးကပေးမရဘူး
အစိုးရစာတင်ကြောင်းတွေမှာတိုင်းနာစာပေတင်ကြရေးကိုစနစ်တကျနဲ့အောင်မြင်စွာတင်ကြားနိုင်ရေးအတွက်ဆိုပြီးရခင်ပြည်နယ်အစိုးရကဥဆောင်ကယူနီဆက်ရဲ့ကူညီပတ်ပိုးမှုနဲ့တိုင်းနာစာပေတင်ညွှန်းညွှန်းတန်းစာအုပ်တွေရေးဆွဲပုံနှိပ်ထုတ်ဝေပေးခဲ့ပြီးအဲ့ဒီညွှန်းညွှန်းတန်းစာအုပ်တွေနဲ့2016-2019ပညာသင်နှစ်မှာစတင်တင်ကြားခဲ့ပါတယ်။လာမယ့်ပညာသင်နှစ်မှာတင်ညွှန်းညွှန်းတန်းစာအုပ်တွေကိုကိုယ်စီစဉ်နဲ့ကိုရိုက်ထုတ်နိုင်ဖို့ကြိုးပမ်းသွားမယ်လို့မွန်ပြည်နယ်အစိုးရဖွဲ့ကရင်တိုင်းနယ်ရေးရဝန်ကြီးသောအမြင့်ခိုင်ကပြောပါတယ
်ပြင်းပြင်းလေးပဲအခက်ခဲဖြစ်တယ်အခက်ခဲဖြစ်တယ်ဆိုတော့အဲ့ဒါလည်းကျွန်တော်တို့ကိုယ့်ကကိုယ့်အစီအစဉ်လေးကိုရရနိုင်တဲ့အခြေအနေတော့ရှိတယ်ဒါပေမဲ့မသိကြဘူးသေးဘူးပေါ့နော်ရဖြစ်ဖို့လည်းအစီအစဉ်ရှိတယ်ပေါ့နော်ဒါမှလည်းရဖြစ်မှလည်းဖြစ်မှာ
တိုင်းနာစာပေအတွက်တင်းယွညွန်းနှန်းစာအောက်ရရှိနိုင်ဖို့အတွက်ပညာရေးဌာနနဲ့ဆွေးနွေးခဲ့ဖူးတော်လည်းမလောက်ပေးနိုင်တဲ့အနေအထားမှာရှိနေတယ်လို့လည်းစောအောင်မြင့်ခိုင်ကပြောပါတယ်အစိုးရစာတင်ကြောင်းတွေမှာတိုင်းနာစာပေတင်ကြားခြင်းကိုရခင်အစိုးရလက်ထက်2014-2015ပညာသင်နှစ်မှစတင်အကောင့်ထည့်ပေါ်ခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပြီးတိရက်ခံတွေသွာလာရေးမှအခက်တွေ့နေပါတယ်။လွတ်တော်မှာအတီးပြုတ်လိုက်တဲ့မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးဥပဒေအပါအဝင်မြေရန်ဥပဒေတွေဟာဒေသခံတိုင်းနာပြည်သူတွေအတွက်ရာဇဝတ်သင့်စေနိုင်တဲ့ဥပဒေဖြစ်တယ်လို့ KNU ကရင်အမျိုးသားစီယုံကထောက်ပြထားပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာစီစဉ်ကိုတော်တာရှင်တွေနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကွာလွန်ဦးကကြေညာပေးပါလိမ့်မယ်။
ကလနု၄၀ဆမြောက်အမေရိကန်သမ္မတ George H.W. Bush ကိုသူနေထိုင်ရာ Texas ပြည်နယ် Houston မြို့ကတည်ထောင်ဇာပနာအခမ်းအနားမှာမိသားစုကဒီနေ့နောက်ဆုံးဖြစ်နှုတ်ဆက်ကာရဝပြုမှာဖြစ်ပါတယ်။ Washington DC ကလေရင်နဲ့ပြန်တက်လာတဲ့သမ္မတဟောင်းရဲ့ရုပ်လောင်းကတော့မနေ့ညနေပိုင်းမှာပဲ Houston မြို့ကိုရောက်လာခဲ့ပြီးနိုင်ငံတော်လန်လွန်းကြုံထားတဲ့ရုပ်လောင်းကိုအများပြည်သူနောက်ဆုံးကာရဝပြုနိုင်အောင်လဲဖျားเจ้าမှာခင်းချင်ထားခဲ့တာပါ။ဒီနေ့မိသားစုရဲ့တည်ထောင်ဇာပနာအခမ်းအနားပြီးမှာတော့သမ္မတဟောင်းကို Houston မြို့မြောက်ဘက်ကီလိုမီတာ120လောက်အကွာမှာရှိတဲ့ Texas A&M တက္ကသိုလ်ဝင်းထဲကသမ္မတဆာကြည့်တဲ့အနီးမှာမြုံနံမှာဖြစ်ပါတယ်။အင်္ဂါဘေးကျွန်းမှာခြေနေတဲ့ရင်ဆိုင်နေတဲ့ယမန်နိုင်ငံမှာလင်းနစ်ချာစစ်ပွဲဆုံးသက်နိုင်အောင်ရည်ရွယ်ကျင်းပတဲ့ဆူရီနိုင်ငံကတကြောပြန်ငင်းငယ်ဆွေးနွေးပွဲမှာရန်ဖက်အုပ်စုတွေပါဝင်တက်ရောက်လာပါတယ်။ရင်မိုမျိုးမှာဒီနေ့စတင်လိုက်တဲ့ငင်းငယ်ဆွေးနွေးပွဲဟာဆိုရင်တော့ကုလသမဂ္ဂရဲ့ကြောင်းဝင်ဆေးဆမ်းမှုနဲ့နှစ်နှစ်အတွင်းမှာပထမဆုံးအကြိမ်တွေ့ဆုံလာလည်းဖြစ်ပါတယ်။ကနေဒါမှာထင်းထင်းခံထားတဲ့တရုတ်စစ်သွေးရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတဲ့အမှုဆောင်ရရှိကိုချက်ချင်းပြန်လုပ်ပေးဖို့တရုတ်ကတောင်းဆိုလိုက်ပါတယ်။ Iran ပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းနေဆိုတဲ့သတင်းရနဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဌာနရဲ့အကြီးအကဲလည်းဖြစ်တဲ့မန်ဝမ်ဂျိုကိုစနေနေ့ကပဲ Vancouver မြို့မှာထိန်းသိမ်းလိုက်တာပါ။ဖမ်းဆီးလိုက်တဲ့သတင်းကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေကြီးထွားလာမှာကိုစိုးရိမ်မှုတွေနဲ့အတူဒီနေ့ဆော့ဝိုင်အစူရှေငွေကြေးစအမေရိကန်ငွေကြေးစကွက်ဒီမှာအမေရိကန်ဆူရှေယာဈေးတွေလည်းသိတတာကျဆင်းသွားခဲ့ပါတယ်
။သတင်းတချို့ကိုကွာလင်ဦးကကြေညာပေးခဲ့တာပါ။ဒီညတဲ့စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျမအီသန်စင်ပါရှင်။ Fury American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီအထိ line to meter 24/40/48/50 အပြင်လှလမီတာ190တို့ကနေလည်းဖမ်းယူလာစင်နိုင်ပါတယ်။ Fury ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.